Welcome to the Voice of America in Burmese.
မင်္ဂလာပါရှင်2019ခုနှစ်စက်တင်ဘာလ9ရက်တနင်္လာနေ့ VOA စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ25 32 51နဲ့လိုင်းလက်မီတာ190တို့အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနှာစင်နိုင်ပါတယ်ရှင်။ကျမခွန်ညိုပါခုညပိုင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာညချမ်းပါခင်ဗျာ။ဒီကနေ့ညပဲသတင်းတွေကိုမဆင်မြတ်မှုနဲ့ကျွန်တော်ကြော်သိမ်းပြောပြမှာပါ။တာလီဘန်ရဲ့ဆွေးနွေးမဲ့အစည်းအဝေးကိုဒီမန်ထရမ်ကရုတ်တရက်ဖျက်လိုက်ပြီးတဲ့နောက်အာဖဂန်မှာတိုက်ခိုက်တာတွေပြန်ဖြစ်နေပါတယ်။ဒီမန်နိုင်ငံဆိုင်ရာတီးခြားလို့တဲ့ကုလသမဂ္ဂစုံစမ်းစစ်ဆေးရေးအဖွဲ့ဟာမှုကင်းပြည့်တွေကိုစပြီးတော့စုံစမ်းရယူတော့မှာဖြစ်ပါတယ်။ဟောင်ကောင်ရွေးဝင်ဆွဲဖက်ရာရောက်မဲ့ဥရီမူကြမ်းတစ်ခုကိုဆက်ပြီးအတီးပြူပြဋ္ဌာန်းတာမလုပ်ဖို့ပြည်သူ့အပိုင်သတင်းစာအက်ဒီတာအောက်ပေါ်မှာရေးထားပါတယ်။ဒီသတင်းတွေနဲ့အတူတခြားစိတ်ဝင်စားဖို့ထိတ်တန့်သတင်းတွေကိုလည်းတည်ရပါမယ်နော်။
အခုညပိုင်းစက်သွန်မြင်းမြန်ချက်တွေသတင်းလာတွေမှာတော့မြန်မာနိုင်ငံဆိုင်ရာကုလစုံစမ်းရေးအဖွဲ့ IIMM အနေနဲ့စိုးရွားတဲ့လူအခွင့်အရေးချိုးဖောက်မှုတွေပေါ်မှာရာဇဝတ်ကြောင်းအရာတရားစွဲဖို့လုပ်ငန်းတွေစတင်နေပါပြီ
The success of the mechanism will be dependent on the cooperation and support of member states. Obviously, access to Myanmar
နိုင်ငံတကာကပူးပေါင်းပါဝင်ကြဖို့ IIMM ရဲ့အကြီးအကဲတိုက်တွန်းတောင်းဆိုခဲ့တာနဲ့အတူထုတ်လွှင့်ပေးသွားမှာပါ။ကချင်နှစ်ချင်းခရီးယာဖွဲ့ချုပ်ဥက္ကဋ္ဌကိုတပ်မတော်ကတရားစွဲဖို့ဥတိုက်လျှောက်ထားချက်ပြန်လည်ရုပ်သိမ်းသွားပါပြီ။ရှမ်းပြည်နယ်မြောက်ပိုင်းမှာတိုက်ပွဲတွေတလကြာရပ်နားမဲ့အကြောင်းညီနောင်မဟာမိတ်အဖွဲ့ကဒီကနေ့ကြေညာပါတယ်ချင်းနဲ့ရခိုင်ပြည်နယ်တွေမှာမြေမြုပ်မိုင်းနှိမ့်လို့အရတား9ယောက်ထိခိုက်ဒဏ်ရာရခဲ့ပါတယ်ဒီလိုသတင်းလွှာတွေကိုနားဆင်ကြရဖို့ရှိပါတယ်အခုရင်းဆုံးတော့ထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မဆုမြတ်မွန်တို့ကပြောပြပေးပါမယ်ရှင
်အမေရိကန်သမ္မတအပန်းဖြစ်စခန်းဖြစ်တဲ့ Camp David မှာတာလီဘန်အဖွဲ့နဲ့တွေ့ဆုံဆွေးနွေးမဲ့အစီအစဉ်ကိုပြတ်လိုက်တဲ့အကြောင်းအမေရိကန်သမ္မတဒေါ်နယ်ထရမ့်ကရုပ်ရည်ကြေညာလိုက်ပြီးတဲ့နောက်အာဖဂန်နစ္စတန်နိုင်ငံကာဘူးမြို့တော်မှာတာလီဘန်ဖွဲ့ရဲ့တက်ခတ်မှုတွေထပ်ဖြစ်လာပါတယ်။တခါပြည်နယ်ရှိမြောက်ပိုင်းကခရိုင်နှစ်ခုတည်းမင်းနယ်မှာတနင်္လာနေ့ညဘက်ကဖြစ်တဲ့တက်ခတ်မှုတွေကိုတော့သူတို့လုတားလို့တာလီဘန်ဖွဲ့ကကြေညာထားပြီးထိခိုက်ဒဏ်ရာရသေဆုံးတာနဲ့ပတ်သက်တဲ့သတင်းတွေမရသေးပါဘူး။ဒီကနေ့ကာဘူးမြို့တော်မှာလမ်းမေးထောင်ပုံပေါက်ခွဲတဲ့ဖြစ်ရပ်တွင်အကြမ်းသား3ဦးဒဏ်ရာသွားတယ်လို့မြို့တော်ရဲတပ်ဖွဲ့အကြီးအကဲကပြောပါတယ်။ဘာကိုပြစ်မှတ်ထားတက်ခတ်တယ်ဆိုတာမသိရဘူးလို့သူကဆိုပြီးလက်သက်ဖြစ်တော်ဘဲဖွဲ့ကမှမကြေညာသေးပါဘူး။ပြေဆိုဆွေးနွေးပွဲဖြစ်လိုက်တယ်ဆိုတော့ကိုအာဖဂန်နစ္စတန်မှာအရေးပါတဲ့နှစ်ပတ်လည်အထိမ်းအမှတ်တွေမရောက်ခင်လေးမှာပဲတမတ်ထရမ်ကကြေညာတာပါဒီကနေ့တင်းနာနေ့ဟာတာလီဘန်စန့်ကျင်ရေးတမှုအာမက်ရှာမဆူလုံခြံခံရတဲ့နှစ်ပတ်လည်နေ့ဖြစ်ပြီးအင်္ဂါနေ့ဟာရှီးယားမွတ်စလင်တွေရဲ့ဘာသာရေးအထိမ်းအမှတ်အာရှရာနေ့စတေမာလာစတေရဲ့ဗိုလ်တွင်းနေ့ကတော့အမေရိကန်ကမ္ဘာ့ကုန်သွယ်ရေးညှော်စင်ညီနောင်ကိုတက်ခတ်ခံရတဲ့ 9/11 နှစ်ပတ်လည်နေ့ဖြစ်ပါတယ်အမေရိကန်တာလီဘန်ဆွေးနွေးပွဲတွေတော့ပြန်ဆမယ်ဆိုတာနဲ့ဆက်စစ်နေကြအာဖဂန်စစ်ပွဲတွေတော့ဆုံးသက်မယ်ဆိုတာတွေကတော့ရှင်းရှင်းလင်းလင်းမရှိသေးပါဘူး
ရုရှားနိုင်ငံမှာဒီနေ့ခုနှစ်နေ့ကကျင်းပတဲ့ဒေသန္တရရွေးကောက်ပွဲတွေမှာလက်ရှိအာဏာရ United Russia Party ကလွှတ်တော်မှာအမတ်နေရာတော်တော်များများရှုံးနေခဲ့ပါတယ်။အတိုက်ခံကိုယ်စားလှယ်လောင်းတွေဝင်ပြိုင်ခွင့်မရခဲ့တဲ့အတွက်မော်စကိုမြို့တော်မှာဆယ်စုနှစ်တခုအတွင်းအကြီးအကျယ်ဆုံးဆန္ဒပြမှုတွေဖြစ်ပွားခဲ့ပြီးတဲ့နောက်ကျင်းပတဲ့အခုဒေသန္တရရွေးကောက်ပွဲတွေကိုလူအများကအနီးကပ်စောင့်ကြည့်နေကြတာပါ။မဲအားလုံးနှိပါရေတွက်ပြီးချိန်မှာ United Russia Party ကသုံးပုံတပုံရှုံးနှိမ့်ခဲ့တယ်လို့ RIA သတင်းဌာနကထုတ်ပြန်ပါတယ်။ရွှေကောက်ပွဲဝင်ပြိုင်ကြမဲ့ကိုယ်စားလှယ်လောင်းအများအပြားအနေနဲ့သူတို့ပေါ်ထောက်ခံသူတွေရဲ့လက်မှတ်ကိုလုံလောက်အောင်မဆူဆောင်းနိုင်တဲ့အတွက်လို့ဆိုပြီးတော့ဗဟိုရွှေကောက်ပွဲကော်မရှင်ကရွှေကောက်ပွဲဝင်ခွင့်အမှတ်ပုံတွင်ကိုမပြုခဲ့တာကြောင့်ဇူလိုင်လလယ်တုန်းကအကြီးအကျယ်ဆန္ဒပြပွဲတွေဖြစ်ပွားခဲ့ပါတယ်။ဒါဟာသူတို့ကိုလွတ်တော်တဲ့မရအောင်တားဆီးတဲ့လုပ်ရဖြစ်တယ်လို့ထင်ရှားတဲ့အတိုက်ခံနိုင်ငံရေးသမား Alexei Navalny ကပြောကြားရှုံချခဲ့ပါတယ်။အမှတ်ပုံတင်ခွင့်မရခဲ့တဲ့ Navalny ကတနိုင်ငံလုံးမှာရှိကြတဲ့သူ့ပေါ်ထောက်ခံသူတွေအနေနဲ့အာဏာရပါတီကိုယ်စားလှယ်တွေကိုအနိုင်ရနိုင်တဲ့ခြေရှိတဲ့ကိုယ်စားလှယ်လောင်းတွေကိုမဲပေးကြဖို့အတွက်တိုက်တွန်းခဲ့ပါတယ်။အခုရွေးကောက်ပွဲဟာဒေသန္တရရွေးကောက်ပွဲဖြစ်ပေမဲ့2021မှာကျင်းပမဲ့ပါလီမန်ရွေးကောက်ပွဲတွေမတိုင်ခင်အာဏာရပါတီကိုအနိုင်ရဖို့အခွင့်အရေးတစ်ခုလိုတိုက်ခိုက်နေတဲ့ကအမြင်ထားကြတာဖြစ်ပါတယ်
။အမေရိကန်ပြည်တော်စုနဲ့အီရန်ကြားတန်တမန်ရေးဆိုင်ရာအခြေတင်ဖြစ်တာမှာအဓိကနေရာကပါခဲ့တဲ့အီရန်ရင်းနှီးတင်သင်္ဘောပေါ်ကရင်းနှီးတွေကိုရောင်းပြီးသွားပြီလို့အီရန်နိုင်ငံကပြောပါတယ်။Adrian Daria ရင်းနှီးတင်သင်္ဘောဟာမြေရေပလင်ကန်ယူရမှာဆက်ကပ်ပြီးပါလာတဲ့ကုန်တွေကိုချပြီးသွားပြီလို့အီရန်နိုင်ငံကြားရေးဌာနပြောခွင့်ရ Abbas Mousavi ပြောတာကိုကိုးကားပြီးအီရန်နိုင်ငံပိုင်သတင်းဌာန IRNA ကတနင်္လာနေ့မှာဖော်ပြပါတယ်။ဘယ်နိုင်ငံကိုရောင်းလိုက်တယ်ရောင်းလိုက်တယ်ဆိုတာကိုတော့ပြောခွင့်ရကထုတ်ပြောမသွားပါဘူး။သင်္ဘောပေါ်မှာအီရန်ရင်းနှီးစဉ်စီပေါင်း1.3 တန်တင်သွားတာပါ။သင်္ဘောဟာပြီးခဲ့တဲ့သတင်းဘက်ကလုံးဝအဆအနာမမြင်ရတော့ပဲပျောက်သွားပြီးဆီးရီးယားကမ်းလွန်ပင်လယ်မှာရှိနေတာကိုဂျူရုဒစင်ကရယူခဲ့တဲ့တပ်ပုံမှာတွေ့ရပါတယ်။စီးရီးယားကိုရင်းနှီးမရောဘူးဥရောပသမဂ္ဂ EU ကတန်ခတ်အရေးယူထားတာကိုချိုးဖောက်တယ်ဆိုတဲ့တန်တရားနဲ့အဲ့ဒီသင်္ဘောကိုပြီးခဲ့တဲ့ဇူလိုင်လမှာဗြိတိသျှမရိန်းတပ်ဖွဲ့ကဂျီဘရော်တာကမ်းလွန်မှာဖမ်းခဲ့ပါတယ်။ ဗြိတိသျှပိုင်းဂျီဗရော်တာဒေသမှာသင်းမောကိုသတင်းချောက်ပတ်ကြားထင်းထင်းထားပြီးတဲ့နောက်အမေရိကန်ကကန့်ကွက်နေတဲ့ကြားမှာပဲပြန်လွှတ်ပေးခဲ့တာပါ EU ကတန်ခတ်အရေးယူထားတဲ့ဗေနိုင်ငံကိုမှဒီသင်းမောသွားမှာမဟုတ်ဘူးဆိုတဲ့အာမခံချက်ရတာကြောင့်ပြန်လွှတ်ပေးလိုက်တာလို့ဂျီဗရော်တာကပြောပါတယ်
အီရန်မှာယူရေနီယံတွေကိုအရင်ကထက်ပိုပြီးတန့်စစ်နိုင်မဲ့အဆင့်မြင့်ဗဟိုခွာဆက်တွေတက်ဆင်နေတယ်ဆိုတာကိုကုလသမဂ္ဂအနုပြုစွမ်းအင်လေ့လာဆောင်ကြည့် Agency IAEA ရဲ့စစ်ဆေးရေးမှုတွေကဒီကနေ့အတည်ပြုလိုက်ပါတယ်တက်ဆင်နေတဲ့အထက်မှာ2015ခုနှစ်ကအီရန်နဲ့နိုင်ငံတကာကြားရရှိထားတဲ့နျူကလ িয়ার ဆိုင်ရာသဘောတူညီချက်အရတားမြစ်ထားတဲ့ဗဟိုခွာဆက်အမျိုးအစားတွေပါဝင်တယ်လို့ IAEA ရဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ်ဗဟိုခွာဆက်တွေပြန်လည်အသုံးပြုမယ်လို့အီရန်ဘက်ကကြေညာခဲ့ပြီးရပ်ပိုင်းအကြံမှာပဲအခုလိုအတည်ပြုချက်ထွက်ပေါ်လာခဲ့တာဖြစ်ပါတယ်။အီရန်ရဲ့ရေနံလုပ်ငန်းအပေါ်အမေရိကန်ရဲ့ပိတ်ဆို့တံခါးမှုတွေကြော်လွှားနိုင်အောင်လို့စာချုပ်မှာသဘောတူထားတဲ့ EU ဥရောပတမကကထိထိရောက်ရောက်လုံးမပေးဘူးလို့ဆိုပြီးသဘောတူစာချုပ်ထဲမှာကန့်တတ်ထားတာတွေကိုအီရန်ကပြန်လုပ်နေတာပါ။အမေရိကန်ကတော့သဘောတူညီချက်ကနေ2018ခုနှစ်မှာနှုတ်ထွက်ပြီးပိတ်ဆို့တံခါးမှုတွေကိုပြန်လည်ချမှတ်နေပါတယ်။အစောပိုင်းတုန်းကလည်းအီရန်မှယူရေနီယံတန့်စင်ထားတဲ့ပမာဏနဲ့ယူရေနီယံတန့်စင်အဆင့်ကိုသဘောတူထားတာထက်ကျော်လွန်တိုးမြင့်ခဲ့ပါတယ်။နိုင်ငံတကာသဘောတူညီချက်ထဲမှာအသေးချာထည့်သွင်းကန့်တတ်ထားတာတွေကိုအီရန်ကချိုးဖောက်နေပုံရပေမဲ့အီရန်အနေနဲ့ IAEA နဲ့ဆက်လက်ပူးပေါင်းဆောင်ရွက်မှဖြစ်တယ်လို့စစ်ဆေးရေးမှုတွေကိုလည်းနျူကလ িয়ার ဆက်ရုံတွေကိုစစ်ဆေးခွင့်ဆက်ပေးထားမယ်လို့ပြောကြားထားပါတယ်။
အန်တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိတိုင်းဒိုမီတာ25 kHz 11965တိုင်းဒိုမီတာ32 kHz 9300ညတိုင်းဒိုမီတာ51 kHz 5885တို့ဖြင့်စနေတနေ့တွေမှာတိုင်းမီတာ190 kHz 1595လို့ပြောထုတ်လွှင့်ပေးပါတယ်ရှင
်။ယူရီကနေတနေ့လညဘက်ဒီလိုမျိုးကိုတိုင်းဆက်လက်ပြောပြနေပါတယ်မြန်မာနိုင်ငံဆိုင်ရာတိချလွတ်လပ်တဲ့ကုလသမဂ္ဂစုံစမ်းစစ်ဆေးရေးအဖွဲ့ IIMM အနေနဲ့အခြားလက်ရှာဖွေရေးအဖွဲ့ UNFFM ရဲ့အားကောင်းလာတဲ့လုပ်ငန်းကိုဆက်လက်လုပ်ဆောင်တဲ့အနေနဲ့ရာဇဝတ်ကြောင်းရရေးယူနိုင်ရေးပူကင်းဖြစ်ရတွေကိုစုဆောင်းသွားတော့မှာဖြစ်တယ်လို့လူ့အခွင့်အရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီး Michel Bachelet ကပြောပြီးမြန်မာဆွေရောက်ကိုလည်းအခုလိုတိုက်တွန်းသွားပါတယ်
I urge the government to cooperate with the international mechanism that had been established both to ensure justice and consolidate Myanmar's democratic transition.
ဒီအောက်ပြည်နယ်အညီဖြစ်စေဖို့နဲ့မြန်မာနိုင်ငံရဲ့ဒီမိုကရေစီအတွင်းကူးပြောင်းရေးခိုင်မာအားကောင်းစေဖို့တည်ထောင်ထားတဲ့နိုင်ငံတကာဖွဲ့စည်းလို့ဆောင်ချက်တွေမှာပူးပေါင်းဆောင်ရွက်ဖို့ဆွေးနွေးဖို့ကျွန်တော်တိုက်တွန်းပါတယ်လို့ဆွိဇလန်နိုင်ငံဂျနီဗာမြို့မှာလက်ရှိကျင်းပနေတဲ့ကုလသမဂ္ဂလူ့ခွင့်ရေးကောင်စီ52ချိန်မြောက်အစည်းအဝေးအဖွင့်မိန့်ခွန်းမှာမာမင်းကြီးကပြောသွားပါတယ်ဒီကံဒီနေမှာအရင်ကဖြစ်တဲ့ခေတ္တတွေနဲ့အခုလက်ရှိဖြစ်နေတဲ့တိုက်ပွဲတွေတိုင်းပြည်ကနေထွက်ပြေးသွားရသူတွေနဲ့ပြည်တွင်းမှာအိုးအိမ်ဆွန့်ထွက်ပြေးနေရသူတွေနေရပြန်နိုင်ရေးအလားအလာမှေးမိန်နေတာနဲ့ရှမ်းပြည်နယ်မှာမကြာသေးခင်ကတိုက်ပွဲတွေပြန်ဖြစ်လာတာကချင်ပြည်နယ်ဘက်မှာအခြေအနေတွေမတည်ငြိမ်သေးတာစတာတွေကိုလူ့ခွင့်ရေးဆိုင်ရာမှာမင်းကြီးကထည့်ပြောသွားပါတယ်တိုက်ပွဲတွေပြီးပခါတွေကြောင့်အိုးအိမ်ဆွန့်ထွက်ပြေးကြရသူလူတွေဘေးဒုက္ခရောက်ကြရပြီးငင်းငင်းလူငန်းစဉ်ကိုထိခိုက်စေတယ်လို့လည်းမဟာမင်းကြီးမီရှယ်ဘက်စလက်ကပြောပါတယ်
ဟောင်ကောင်ကျွန်းမှာဒီမိုကရေစီနဲ့လူ့ခွင့်ရေးတိုးတက်စေရေးအပြည့်ပံ့ပိုးမဲ့ပါတီနှစ်ရလုံးထောက်ခံတဲ့ဥပဒေမူကြမ်းတရားအတည်ပြုနိုင်အောင်အမေရိကန်ကွန်ဂရက်ကဆစ်ဆက်လုပ်မယ်ဆိုရင်ဒါဟာဟောင်ကောင်ပြည်တွင်းရေးကိုဝင်ရောက်ဆက်ဖက်တာဖြစ်လိမ့်မယ်လို့တရုတ်အစိုးရပိုင်သတင်းစာမှဒီကနေ့ရေးသားပါတယ်။ဟောင်ကောင်ရဲ့မြန်မာတဲ့ကိုယ်ပိုင်အုပ်ချုပ်မှုအဆင့်ကိုတတ်မှတ်ဖို့ဝါရှင်တန်မှာအခွင့်မရှိလို့ဆိုရမယ့်ခေါင်းစဉ်နဲ့အက်ဒီတာအာဘော်တပုတ်ကို Global Times သတင်းစာမှရေးထားတာပါ။ဥပဒေမူကြမ်းကိုအတည်ပြုတာဟာဟောင်ကောင်ရေးရာတွေမှာနှက်ဆိုင်နဲ့ဝင်ရောက်ဆက်ဖက်မှုတစ်ခုဖြစ်လာစေပေမဲ့ဟောင်ကောင်ရေးရာတွေမှာတရုတ်အစိုးရရဲ့ဆုံးဖြတ်ချက်ပေါ်လွှမ်းမိုးဖို့အသာစီးရတဲ့အချက်တော်ဖြစ်လာမှာမဟုတ်ဘူးလို့အက်ဒီတာအပေါ်မှာရေးသားပါတယ်။ဟောင်ကောင်မှာဆန္ဒပြပွဲတွေဖြစ်နေတာအဆုံးသတ်သွားတဲ့အထိစိတ်ရှိရှင်းနဲ့စောင့်ကြည့်နေတဲ့မဟာဗျူဟာထိထိရောက်ရောက်အလုံးမဖြစ်ဘူးဆိုတာသိပြီးတဲ့နောက်မှာဟောင်ကောင်နိုင်ငံရဲ့အချက်အလက်အပေါ်ကမ္ဘာရဲ့သဘောထားအမြင်ပြောင်းလဲစေအောင်လို့တရုတ်အစိုးရကအရှိန်မြင့်လှုပ်ဆောင်နေတယ်လို့လေးလာသူတွေကတုံ့တက်ပါတယ်။ဟောင်ကောင်မှာအစိုးရဆန့်ကျင်ရေးဆန္ဒပြပွဲတွေဖြစ်လာတာ၃လနီးပါးရှိပြီဖြစ်ပြီးအရှိန်ရော့သွားမဲ့အရေးလက္ခဏာမတွေ့ရသေးပါဘူး။ဒီမိုကရေစီရဲ့လှုပ်ရှားသူတွေရဲ့ရဲတပ်ဖွဲ့ကြားရုံးရင်းဆန်ခါဖြစ်တာတွေပိုတိုးလာကြမှာပဲ။ဒီနေ့ကနေနေတော့ကလည်းဟောင်ကောင်စင်ထရယ်မက်ထရိုရထားဘူးတာရုံအဝင်ပေါက်ကိုဆန္ဒပြသူတချို့မိရှုခဲ့ကြပါတယ်။
ဂျပန်နိုင်ငံက Nissan မော်တော်ကားကုမ္ပဏီရဲ့အမှုဆောင်ရာရှိချုပ် Hiroto Saikawa နှုတ်ထွက်စာတင်လိုက်ပါပြီ။သူ့နေရာမှာအစားထိုးခံထားမဲ့လူကိုရွေးချယ်ဖို့ကုမ္ပဏီဒါရိုက်တာအဖွဲ့အားလည်းပဲစီဝေးလုပ်ဖို့ရှိပါတယ်။ Nissan ကုမ္ပဏီဥက္ကဋ္ဌဟောင် Carlos Ghosn နာမည်ပြင်းနဲ့ထွက်သွားရပြီးတဲ့နောက်သူ့ရဲ့လူရင်းတူဦးဖြစ်တဲ့ CEO Saikawa လည်းအခုနှုတ်ထွက်သွားတာပါ။တမတ်ချက်တွေနဲ့မကန့်ညီပဲသူ့ကိုလစာရေးပူပေးနေပြီးတော့ကုမ္ပဏီလုံးလုံးထုံးလုံးကြီးတွေကိုချိုးဖောက်ခဲ့တယ်လို့ပြီးခဲ့တဲ့တင်ပတ်မှာ Saikawa ကဝန်ခံလိုက်တာကြောင့်ဒီစံကုမ္ပဏီမှာနောက်ထပ်ဗန်နာငွေကြေးဆိုင်ရာအရှုပ်တော်ဘုတ်ကူထပ်ဖြစ်လာပါတယ်။ကုမ္ပဏီတွင်စုံစမ်းစစ်ဆေးမှုတစ်ခုလုပ်ပြီးတဲ့နောက်မှာဒီကိစ္စကြီးပေါ်လာတာဖြစ်ပါတယ်။
အပူပိုင်းမုန်တိုင်းအဆင့်ထိအာရွတ်သွားတဲ့ဒိုရီယာမုန်တိုင်းဟာအခုတော့မြောက်အတလန်တိတ်သုံးတရာဘက်ကိုရွှေ့ချသွားပါပြီ။ဒီနေ့ကနေနေတော့ကတော့ကနေဒါအရှေ့ပိုင်းဒေသတွေနဲ့ကေဘက်ကီနဲ့အရှေ့ပြားပိုင်းကိုဝင်ရောက်တိုက်ခတ်ခဲ့တာမှအင်ခေါင်မိုးတွေလန်ထွက်တပ်ပင်တွေအမြစ်ကကျွတ်ထွက်ခဲ့တယ်လို့ဓာတ်အားလိုင်းတွေပြတ်တောက်ခဲ့တာကြောင့်အိမ်ပေါင်းရာနဲ့ချီလျှက်စစ်တပ်အားပြတ်တောက်ခဲ့ပါတယ်။ပြီးခဲ့တဲ့တစ်ပတ်ကဟာရီကိန်းပြင်းအားအဆင့်9နဲ့ဗဟားမားကျွန်းနိုင်ငံကိုဒိုရီယာမုန်တိုင်းတိုက်ခတ်မှုမှာတော့44ယောက်ထက်မနည်းသေဆုံးပြီးတော့ထောင်နဲ့ချီပျောက်ဆုံးနေဆဲဖြစ်ပါတယ်။ဗဟားမားလေကြောင်းပိုင်နက်ကိုရှာဖွေကယ်ဆယ်ရေးလုပ်မဲ့သူတွေရဲ့လေယာဉ်ခီးတွေကိုသာဦးစားပေးနိုင်ဖို့အတွက်ဗဟားမားအစိုးရရဲ့တောင်းဆိုချက်အရအမေရိကန်လေယာဉ်တွေဗဟားမားကျွန်းပေါ်ကနေပြန်တပ်မှုကိုအမေရိကန်လေကြောင်းပြန်တပ်မှုဆိုင်ရာစီမံခန့်ခွဲရေးဌာန FAA ကယာယီကန့်သက်ထားပါတယ်။မုန်တိုင်းထံကိုပြင်းထန်ဆုံးခံစားရတဲ့အဘာကိုနဲ့ Great Bahama ကျွန်းတွေကိုတွားရောက်လည်လာခဲ့တဲ့အမေရိကန်ပြည်ထောင်စုနိုင်ငံတကာဖွံ့ဖြိုးရေးအေဂျင်စီ USAID ရဲ့အကြီးအကဲ Mark Green ကတချို့နေရာတွေမှာအပြည့်အစည်များလို့တဲ့အတွက်နျူကလ িয়ার ဘုံပောက်ကွဲသလိုတစားစီဖြစ်နေတယ်လို့ပြောကြပါရတယ်။ပြန်လည်ထူထောင်ရေးအတွက်အချိန်ယူရမှာကိုနားလည်သဘောပေါက်သလိုကုညီကယ်ဆယ်ရေးလုပ်ငန်းတွေကိုအမေရိကန်ဘက်ကအကူအညီပေးဖို့ Bahama အစိုးရနဲ့အဓိကလှုပ်ဆောင်သွားမယ်လို့လည်းသူကပြောကြခဲ့ပါတယ်။
တနင်္လာနေ့ညပိုင်းထိပ်တန်းရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မဆုမြတ်မုံတို့ပြောပြသွားတာပါရှင်။အခုသတင်းလွှာတွေဆက်သွယ်ပြီးမြန်ချက်တွေစက်တိုက်နားဆင်ရပါမယ်။မြန်မာနိုင်ငံဆိုင်ရာလွတ်လပ်တဲ့ကုလသမဂ္ဂစုံစမ်းရေးအဖွဲ့ IIMM အနေနဲ့မြန်မာနိုင်ငံအတွင်းကဆွေးဝါးတဲ့လူ့အခွင့်အရေးချုပ်ဖောက်မှုတွေပေါ်ရာဇဝတ်ကြောင်းအရအရေးယူတရားစွဲဆိုနိုင်ဖို့လုပ်ငန်းစဉ်တွေစတင်နေပါပြီ။ဒီကုလစုံစမ်းရေးအဖွဲ့ရဲ့ပထမဦးဆုံးအစီရင်ခံစာကိုကုလလူ့အခွင့်အရေးကောင်စီကိုဒီကနေ့တင်သွင်းသလိုဘလို့လုပ်ငန်းဆောင်ရွက်သွားမလဲဆိုတာကိုလည်း IIMM အဖွဲ့အကြီးအကဲဖြစ်သူကရှင်းလင်းခဲ့ပါတယ်။အခုလုပ်ငန်းစတင်လိုက်တဲ့ IIMM နဲ့အရင်ရရှိထားတဲ့ကုလအချက်လက်ရှာဖွေရေးအဖွဲ့ FFN တို့သဘောတဘာဝဘယ်လိုကွာခြားသလဲကိုသားညိုကပြောပြပေးမှာပါရှင
်မြန်မာနိုင်ငံဆိုင်ရာလူလတ်တဲ့ကုလစုံစမ်းရေးအဖွဲ့ရဲ့လုပ်ပိုင်ခွင့်သူတို့ရဲ့လက်ရှိလုပ်ငန်းစဉ်မျှော်လင့်ထားချက်စသဖြင့်ကိုဒီဖွဲ့ရဲ့အကြီးအကဲဖြစ်တဲ့ Nicholas QMGM ကဒီနေ့လူခွင့်ကောင်စီမှာရှင်းလင်းပြောပါတယ်မြန်မာနိုင်ငံတွင်ရိုဟင်ဂျာနဲ့အခြားလူနည်းစုလူမျိုးတွေပေါ်လူခွင့်ချိုးဖောက်မှုတွေကိုရေးယူနိုင်ဖို့ဒီဖွဲ့ဖွဲ့စည်းတာကို2018ခုနှစ်စက်တင်ဘာလ29ရက်နေ့ကုလသမဂ္ဂလူ့ခွင့်ကောင်စီကနေပြီးတော့တီးပြုတ်ဆုံးဖြတ်ပေးခဲ့တာပါသူတို့ရဲ့လုပ်ငန်းစဉ်မှာနိုင်ငံတကာကပူးပေါင်းကူညီကြဖို့ကိုလည်းကုလစုံစမ်းရေးအဖွဲ့ရဲ့အကြီးအကဲဖြစ်တဲ့ Nicholas QMGN ကအခုလိုတောင်းခံပြောပါတယ
် The success of the mechanism will be dependent on the cooperation and support of member states
ဒီဖွဲ့ရဲ့အောင်မြင်မှုဟာအဖွဲ့ဝင်နိုင်ငံတွေရဲ့ပူးပေါင်းဆောင်ရွက်မှုနဲ့ထောက်ခံကူညီမှုအပေါ်မူတည်နေပါတယ
်သူအနေနဲ့မြန်မာအစိုးရနဲ့ထိစပ်ဖို့အတွက်အချင်းချင်းကြိုးပမ်းခဲ့တယ်လို့ပဲမြန်မာအစိုးရရဲ့ပူးပေါင်းဆောင်ရွက်မှုရဖို့ကိုလည်းဆက်ပြီးတော့ကြိုးစားသွားမယ်လို့ Nicholas QMGN ကပြောခဲ့ပါတယ်။ဒါပေမဲ့လည်းမြန်မာအစိုးရဘက်ကဘလို့တုတ်ပြန်တယ်လဲဆိုတော့သူမပြောပါဘူး။ဒီဖွဲ့နဲ့အရင်ကဒီ FFM အချက်လက်စုဆောင်ရေးကုလအဖွဲ့ကိုဘလို့ကွာခြားတယ်လဲဆိုတာနဲ့ပတ်သက်လို့မြန်မာလူခွင့်ရေးလှုပ်ရှားသူမက်ခီအုံမာကိုကျွန်တော်မေးကြည့်ပါတယ
်။ FFM ကကြတော့လူခွင့်ရေးချိုးဖောက်မှုတွေကိုအချက်လက်ရှာဖွေတာ။ဒါပေမဲ့ဒီ IIMM ကကြတော့2017ကနေစပြီးတော့မှမြန်မာနိုင်ငံမှာဖြစ်နေတဲ့အဆိုးဝါးဆုံးသောနိုင်ငံတကာရာဇဝတ်မှုတွေနဲ့ပြီးတော့နိုင်ငံတကာဥပဒေချိုးဖောက်မှုတွေကိုတက်တေကောက်ယူမယ်စုဆောင်းမယ်ထိမ့်သိမ်းမယ်ပြီးရင်သူတုံ့တက်ပြင်ဆင်မယ်နောက်တစ်ခုသူလုပ်ရမယ့်လောက်ကပါလဲဆိုလို့ရှိရင်နိုင်ငံတကာဥပဒေစံချိန်စံညွတ်နေတဲ့အနည်းဒီလွတ်လပ်ပြီးတော့မှတရားမျှတတဲ့ရာဇဝတ်မှုတရားစီရင်ရေးဆောင်ရွက်မှုတွေအမြန်ဆုံးဖြစ်ပေါ်လာဖို့အတွက်ကိုသူကဆောင်ရွက်ပေးရမယ်နိုင်ငံတွင်းသာမန်ပုံရင်ဒေတာဆိုင်ရာနဲ့နိုင်ငံတကာလွတ်လပ်တဲ့တရားရုံးတွေမှာဒီအမှုတွေကိုတရားစွဲဆိုမှုတွေကိုဖြစ်လာဖို့အတွက်ကိုသူကအမြန်ဆုံးဖြစ်လာဖို့အတွက်သူစ조사ပေးရမယ်ဖြစ်လာပြီးတရားစွဲမှုတွေရှိလာပြီးဆိုလို့ရှိရင်တရားစွဲဖို့အတွက်ဒီအမှုတွေအစင်းနဲ့ဖြစ်အောင်လို့သူပြင်ဆင်ထားရမယ်အဲ့ဒါသူလောရမဲ့တာဝန်ဖြစ်ပါတယ်ရှင
်ဒါနဲ့ပတ်သက်လို့အလားတူမျိုးကျွန်တော်လေ့လာကြည့်မလို့ယူကိုစလာဗ်တို့အရင်ကတည်းကသူတို့조사ခဲ့တဲ့ကုလသမဂ္ဂတရားရုံးတွေရှိတာကိုအဲ့တော့မြန်မာနိုင်ငံနဲ့ပတ်သက်လို့ကအဲ့လိုအလားတူတရားရုံးတွေပေါ်လာနိုင်ခြေရှိလားဒါမှမဟုတ် ICC ဟာမျိုးသွားနိုင်လားဘလို့တရားရုံးမျိုးသွားနိုင်မလဲ
IIMM ကကြတော့ဗာနဲ့တော်တူလဲဆိုတော့လက်ရှိမှာဟိုစတီးရီးယားမှာဖွဲ့ထားတဲ့အဲသူတို့ခေါ်လာတော့ဟို IIIM လို့ခေါ်တယ်အဲ့ဒီဂျန်ဒီယာနဲ့တော်တူတယ်ဆိုတော့ခုနက ICC ကိုလွှဲပေးဖို့ဆိုတဲ့ဥစ္စာကိုလည်းကျွန်တော်တို့ဆက်ပြီးတော့မပြောနေတာလည်းရှိတယ်ဒါပေမဲ့တစ်ချိန်တည်းမှာပဲလွတ်လပ်တဲ့တရားရုံးအရင်ယူဂိုစလာဗီးယားလိုမျိုးရဝန္ဒါလိုမျိုးလွတ်လပ်တဲ့တရားရုံးဖွင့်နိုင်မှုကိစ္စတွေလည်းတွန်းနေကြတယ်ဆိုတော့နီးလန့်နေတော့အများကြီးရှိရဲ့ရှင
်အခုကုလစုံစမ်းရေးအဖွဲ့ကဦးဆောင်မဲ့ Nicholas QMGN ဟာ Bosnia, Sierra Leone, အရှေ့တီမောနဲ့ Cambodia ကစစ်ရာဇဝတ်မှုကြီးတွေပေါ်မှာနိုင်ငံတကာစုံစမ်းစစ်ဆေးမှုတွေအတွင်ပါဝင်ခဲ့တဲ့အတွေ့အကြုံကြီးတဲ့ American ဥပဒေပညာရှင်တူဖြစ်ပါတယ်အခုလိုဒီရာဇဝတ်မှုကြီးတွေကိုဖော်ထုတ်တာဟာအတော့ကိုအချိန်ယူရတဲ့လုပ်ငန်းစဉ်ဖြစ်တယ်လို့သူ့အတွေ့အကြုံကိုလည်းကုလလူခွင့်ကောင်စီကိုရှင်းလင်းပြောခဲ့ပါတယ
် I've seen that achieving justice for mass crimes is a long and difficult journey
Dilo yazo mu jire po Myanmar ta mu ya bo so ra khi shi bi ato go khak 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 lou ya ra ba. Cambodia ga Khmani khong yong so yin 1980 kala law ga yazo mu re go pi ga de nit ga ma amain cha nai ga ba de. Yazo mu chu lun bi 240 law ma amain cha si yin nai na ba.
ဒါပေမဲ့လို့လေဘလူပင်အခြေအနေပဲကြပါစေနင်းနာခန်းစားခဲ့ရသူတွေအတွက်တရားမျှတမှုကတော့ရှောင်ဖယ်နေလို့မရဘူးလို့သူကမှတ်ချက်ပေးပါတယ်လူခွင့်ကောင်စီပေါ်မှာတင်သွင်းတဲ့ဒီဖွဲ့ရဲ့အစဉ်ကစားအဆုံးသတ်မှာတော့ဒီစိုးစိုးဝါရာဇဝတ်မှုကျူးလွန်တာတွေပေါ်မှာအပြစ်ပေးရေးမယူနိုင်ပဲနဲ့လူငယ်ခွင့်ရနေတာဟာရှေ့ဆက်အကြမ်းဖက်မှုတွေချိုးဖောက်မှုတွေကိုထပ်ဖြစ်ဖို့အားပေးရရောက်
တမရဘက်ကပြည်မှုဆိုင်ရာဥပဒေပုံမှန်နဲ့တရားစွဲဆိုဖို့ဥတိုက်လျှောက်ထားတာဒီကနေ့ပြန်ပြီးတော့ရုပ်သိမ်းသွားပါပြီ။အစိုးရစစ်တပ်ကကချင်ပြည်နယ်တွင်လူခွင့်ရေးချိုးဖောက်မှုတွေဘာသာရေးလွတ်လပ်ခွင့်နှိရှိချိုးဖောက်မှုတွေရှိနေတယ်လို့အမေရိကန်သမ္မတနဲ့တွေ့ဆုံစဉ်သူပြောခဲ့တဲ့အပေါ်မှာမြောက်ပိုင်းတိုင်းစစ်ဌာနချုပ်အရာရှိတဦးကတရားလိုလုပ်ပြီးမြစ်ကြီးနားတရားရုံးမှာဥတိုက်လျှောက်ထားခဲ့တာဖြစ်ပါတယ်။အပြည့်စုံကတော့ VOA သတင်းတောက်ကိုစောထက်ပြောပြပေးပါမယ်ရှင်
။ကချင်နှစ်ချင်းခရစ်ယာန်အဖွဲ့ချုပ်ဥက္ကဋ္ဌတိုက်ခတော်ရဆရာတော်ခါလန်ဆန်ဆွန်ကိုမြစ်ကြီးနားမြို့နယ်တရားရုံးမှာဥတိုက်လျှောက်ထားရဲ့အမှုကိုဒီနေ့ပြန်ရှုပ်သိမ်းလိုက်တာပါ။သူ့ဘော်တင်ထားရဲ့ဆွဲချက်တွေပြန်ရုပ်သိမ်းလိုက်တာနဲ့ပတ်သက်လို့ဆရာတော်ခါလမ်ဆန်ဆွန်ကအခုလိုရှင်းပြပါတယ်
။ကျွန်တော်တို့ကတော့ဒီဘော်ဘော် NPC ကနေတစ်ဆင့်ပေါ်ပြီးတော့ PC ကျန်နေတစ်ဆင့်ပေါ်ဥစုတွေတို့ဖုံးကြတယ်ပေါ့ရုပ်သိမ်းတော့မယ်ဆိုတော့ဘောနော်ပြီးရင်အခုတရားရုံးမှာကျတော့တရားဝင်တော့ရုပ်သိမ်းပါပြီ။တရားလိုကလာပြီးမှအမှုကိုရုပ်သိမ်းသွားတော့ဟိုပြီးတော့ပြီပေါ့။ဒါဆိုတော့ပြီးတော့ရည်လို့ဆိုလို့ရပါတယ်။
ကချင်ပြည်နယ်ကတိုက်ပွဲရေးအကြောင်းပါဝင်မြန်မာစစ်တပ်အနေနဲ့ခရစ်ယာန်တွေပေါ်မှာလူအခွင့်အရေးချိုးဖောက်တာရှိနေရဆိုတဲ့ကိစ္စတွေကိုဆရာတော်ခါလမ်ဆန်ဆွန်ကအမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့ဇွန်လ18ရက်တွေ့တုံးမှာပြောခဲ့တဲ့အပေါ်မှာတပ်မတော်ဘက်ကဩဂုတ်လ16ရက်မှာမြစ်ကြီးနားမြို့နယ်တရားရုံးကိုဦးတိုက်လျှောက်ထားခဲ့တာဖြစ်ပါတယ်။ဒီအပိုင်းနဲ့မြစ်ကြီးနားမြို့မှာလွတ်လပ်စွာထုတ်ပေါ်ပြောဆိုခွင့်အတွက်လူငယ်တွေရာနဲ့ချီလှုပ်ရှားဆောင်ရွက်နေတဲ့အချိန်မှာအခုလိုအမှုပြန်ရုပ်သိမ်းလိုက်တာဟာတင်းမာမှုတွေအထိုက်လျောက်ရောကျသွားမယ်လို့မြင်ကြောင်းဆရာတော်ခါလမ်ဆန်ဆွန်က VOA ကိုပြောပါတယ်။
ကျွန်တော်တို့ဒီအထူးသဖြင့်ဒီတစ်ချင်ဒီသူအနေနဲ့ပေါ့နော်အဲ့လိုမျိုးတွေမှာတမ်းတော့ရဲ့ဒီလိုဖြည်းဖြည်းပြတ်တီလိုရုပ်သိမ်းပေးတဲ့အတွက်ကြောင့်မလို့တန်ရှင်တွေတော့ရောသွားမယ်လို့မြင်ပါတယ
်။ကချင်ပြည်နယ်အတွင်းကတကြောပြန်စစ်ပွဲတွေဟာကိုနှစ်တည်းကိုဥတည်နေပြီးစစ်ရှောင်တွေနေရပြန်ရေးအာမခံချက်မရှိတဲ့အချိန်မှာလွတ်လပ်စွာထုတ်ပေါ်ပြောဆိုခွင့်အတွက်ဟန်တားလာတွေကိုနှုတ်ဆက်နေမှာမဟုတ်ဘူးလို့ကချင်တမျိုးသားလုံးဆိုင်ရာလူငယ်များတမကဥက္ကဋ္ဌကိုလွန်ဆောင်က VOA ကိုပြောပါတယ်။
ဆက်တဆက်စင်ရေးပုံစံနဲ့ဒီလိုမျိုးလို့ရင်ငါတို့ဒီလိုလုပ်တယ်เนาะဆိုတော့အရင်ကလည်းကျွန်တော်တို့ကလည်းဒီလိုမျိုးမြောက်ပိုင်းတိုင်းဘက်ကနေတရားစွဲမှာပဲတက်တဲ့အထောက်အထားဘာမှမရှိဘဲနဲ့ကျွန်တော်တို့ထောင်ချလိုက်တဲ့အရာတွေရှိတယ်ဆိုတော့လူလက်ဆော်ထုတ်ဖို့ပြောဆိုမှုကိုကျွန်တော်တို့ကဒါကြောက်ရွံ့ပြီးမှမပြောမဆိုဘဲနဲ့ကျွန်တော်နေမှာမဟုတ်ဘူးဆိုတော့ဒီနေ့ရဲ့အခြေခံတော့တဲ့အခွင့်အရေးကိုကျွန်တော်ဆက်လက်ပြီးမှကျွန်တော်တို့အတိုက်ပွဲဝင်သွားမယ
်ဒီနေ့မှလည်းကချင်လူငယ်တွေကဆစ်ဆောင်ပြည်သူတွေရဲ့ဘဝကိုအလေးထားဖို့လွတ်လပ်တဲ့တရားစီရင်ရေးဖြစ်ဖို့လွတ်လပ်စွာထုတ်ဖို့ပြောဆိုခွင့်ရဖို့စရဲ့ပိုစတာတွေကင်ပြီးမြေကြီးနားမြို့မှာဆန္ဒထုတ်ဖော်နေကြပါတယ်မြန်မာနိုင်ငံចောင်းသားလူငယ်ကွန်ဂရက် SYCB နဲ့လွတ်လပ်စွာထုတ်ဖို့ပြောဆိုခွင့်ကိုလှုပ်ရှားနေတဲ့အတန်အဖွဲ့ကလည်းမြေကြီးနားမြို့မှာဆန္ဒထုတ်ဖော်နေတဲ့ဒေသခံကချင်လူငယ်ရေးနဲ့ပူးပေါင်းခဲ့ကြပြီးတိရှက်ပြာကမ်ပိန်းကိုလည်းလုပ်ခဲ့ပါတယ်မြေကြီးနားတရားရုံးရှိကိုလည်းတွားရောက်ခဲ့ပြီးသူတို့ရဲ့လှုပ်ရှားမှုတွေကိုဒေသလူမျိုးရေးအာဏာပိုင်တွေကစောင့်ကြည့်နေကြတယ်လို့လည်းဒီဆန္ဒပြပွဲမှာပါဝင်သူတွေက VOA ကိုပြောပါတယ်
ဒီဆန္ဒဖော်ထုတ်ပွဲမှာရန်ကုန်ကလူငယ်ចောင်းသားတွေမြစ်ကြီးနားထိလာရောက်ဝမ်းရံခဲ့ကြတဲ့အချိန်မှာသူတို့ဝှက်ထားတဲ့အပြာရောင်တီရှပ်ပေါ်ကလွတ်လပ်စွာပြောဆိုခွင့်ကိုဖိနှိပ်သောစစ်တပ်၏အမှုဖွင့်ရေးယူမှုများကိုပြင်းထန်စွာကန့်ကွက်ရှုံချကြဆိုတဲ့စာရီဟာကြိုတင်ခွင့်ပြုချက်တောင်းချိန်မှာမပါဝင်ခဲ့လို့ဆိုပြီးတော့ခေါင်းဆောင်နှစ်ဦးကိုငြိမ်းစုစီပုံမှန်20နဲ့မြစ်ကြီးနားရဲစခန်းကဒီကနေ့ပဲတရားစွဲလိုက်တယ်လို့လွတ်လပ်စွာထုတ်ဖော်ခဲ့သူရဲအတန်ရဲမောင်ဆောင်ခါကဖွေးရီမြန်မာပိုင်းကိုပြောပါတယ်အပြာရောင်တီရှပ်ကမ်ပိန်းနဲ့ဝမ်းရံခဲ့တဲ့ရန်ကုန်ကကျောင်းသားလူငယ်တွေကိုယ်တိုင်ကချင်ပြည်နယ်ရဲစခန်းမှာတွားရောက်အမှုရင်ဆိုင်ခဲ့ကြပေမဲ့ဥဆောင်သူတွေကိုပဲပုံမှန်20နဲ့အရေးယူမှာဖြစ်တဲ့အကြောင်းမြစ်ကြီးနားမြို့နယ်ရဲမှူးကတုံ့ပြန်ခဲ့တယ်လို့အသံအဖွဲ့ကပြောပါတယ်။ရှမ်းပြည်မြောက်ပိုင်းဒေသမှာတော့အစိုးရတပ်မတော်နဲ့တိုက်ပွဲတွေဖြစ်နေတဲ့ TNLA တအောင်ပလောင် MNDAA ကိုကန့်နဲ့ AA ရခိုင်တပ်ဖွဲ့တွေပါဝင်တဲ့ညီနောင်မဟာမိတ်အဖွဲ့တွေကတလတာတစ်ဖက်သက်အပြည့်ရချင်ရကြောင်းဒီကနေ့ကြေညာလိုက်ပါတယ်ဒီလိုကြေညာချိန်မှာပဲရှမ်းပြည်နယ်မြောက်ပိုင်းကုတ်ခိုင်နာမှာတိုက်ပွဲတွေဆက်လက်ဖြစ်ပွားနေတဲ့အကြောင်း VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကတင်ပြထားပါတယ်ရှင်
ဟုတ်ကဲ့ညီတော်မဟာမိတ်သုံးဘွဲ့ကပြီးခဲ့တဲ့စက်တင်ဘာလ2ရက်နေ့ကထိုးစစ်တွေရပ်ဆိုင်ပြီးငင်းချဲရေးပေါ်ဆောင်ဖို့နိုင်ငံရေးဆွေးနွေးမှဖြစ်ကြောင်းထုတ်ပြန်ထားတယ်လို့ဒီကနေ့မှာတော့တစ်ဖက်သက်အပြစ်ရကြောင်းထပ်မံကြေညာလိုက်ပါတယ်ဒီလိုကြေညာလိုက်တာကိုမဟာမိတ်အဖွဲ့ဝင်ဖြစ်တဲ့ TNLA တန်းပလောင်အဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်မှူးတိုက်ကျော်ကအခုလိုပြောပါတယ
်အဓိကတော့ငင်းချဲရေးဆွေးနွေးမှုမှာအပြစ်လို့ဆွေးနွေးပွဲအတွက်လက်တွေ့ကျအကောင့်တွေပေါ်နေမှုဟောအဲ့တော့2019စက်တင်ဘာအခုရဒီဒီရက်ကနေနောက်အော်တိုဘာ10ရက်နေ့ဒီပေါ်နော်တလာတာဒီလိုညီတော်မအမေရိကတပတ်တာအပြည့်ရည်ညာလိုက်တယ
်ဒီကြီးညာထားတဲ့ကာလမှာညီတော်မဟာမိတ်တွေကထိုးစစ်ဆင်တိုက်ခိုက်တာမလုပ်ဆောင်ပေမဲ့မိမိကိုယ်ကိုခုခံကာကွယ်တာကိုတော့ဆက်လက်လုပ်ဆောင်သွားမယ်လို့လည်းပြောပါတယ်မဟာမိတ်သုံးဘွဲကဒီလိုကြီးညာတဲ့နေ့ရက်မှာပဲတိုက်ပွဲအနည်းဆုံး3ချိန်ဖြစ်ပွားခဲ့ကြောင်းဗိုလ်မှူးတိုက်ကျော်ကဆက်ပြောပါတယ်
ဒီနေ့တော့တိုက်ပွဲကဒုံးမြာရောဖြစ်တယ်ဒီကုခိုင်နံဖလိုအထက်ပေါ်အတူတိုင်းပေါ်အဲ့မှာတော့နှစ်ချိန်မလို့ဒီမနေ့စနေခွဲကနေစတလိုက်ခွဲလို့ဒီဖြစ်တယ်ဒီနေ့လေတနားကြီးကနေတနားကြီးခွဲကြည့်ကြော်ကြည့်ဒီဖြစ်တယ်ဒီနံ3ဘက်မှာလည်းဖြစ်တယ်ဒီကတော့တိုက်ပွဲဖြစ်တဲ့အကြောင်းကြီးကတော့ဒီလိုကကလမ်ဘောကကျွန်တော်ဆုံးတယ်ကျွန်တော်ပြန်ခေါ်တယ်ဒီတပ်ရစစ်ကမှဒီခုစစ်တက်လာတော့တိုက်ပွဲဖြစ်တယ
်တိုက်ပွဲဖြစ်ပွားတာနဲ့ပတ်သက်လို့ကင်မရာဘက်ကိုဆက်သွယ်ခဲ့ပေမဲ့မအလတ်တီကြောင့်တုံ့ပြန်ခဲ့ပါတယ်ဒီကနေ့ကုတ်ໄຂမျိုးအနီးမှာတိုက်ပွဲဖြစ်ပွားခဲ့တာကိုကုတ်ໄຂမျိုးကဒေသခံတဦးက
ဖြစ်တယ်လို့တန်ကြားတယ်အဲဒီစစ်ကဂုံဘက်အဲနောက်ကျုပ်ဘက်လေကြားတယ်လမ်းမပေါ်တော့မဟုတ်ဘူးသူနဲ့လို့ပြောတယ်အဲကားရီကတော့သွားနေတယ်ကိုသူကလည်းမိန်းလမ်းပေါ်တော့မဟုတ်တော့လေကားရီကတော့သွားတယ်
ကိုခိုင်မျိုးနဲ့အုတ်ချွေရင်မှုဥကြော်လွင်ကလည်းဒီတည်င်းနဲ့ပတ်သက်လို့အခုလိုပြောဆိုပါတယ
်လမ်းနဲ့၄မိုင်၅မိုင်လောက်ဝေးမဲ့နေရာနဲ့တူတယ်အဲ့နေရာမှာမနေ့ကရတော့10မိနစ်15မိနစ်လောက်နည်းနည်းချိတွေ့တိုက်ပွဲဖြစ်တယ်လို့သိရတယ်ကြွားရည်နဲ့လည်းနည်းနည်းလေးဝေးတယ်ကြားရည်သွားလာနေတယ်အဲ့ဒါအသွားလာမပြတ်ဘူ
းဒီလ၄ရက်နေ့ကလေးကစတင်ပြီးမန္တလေးလာရှုံးမှုဆယ်ပြည်တော်စုလမ်းမပေါ်မှာတိုက်ပွဲတွေညင်တက်သွားခဲ့ပြီးကားတွေပုံမှန်ပြန်လည်ပြေးဆွဲနေပါတယ်ပြီးခဲ့တဲ့လကုံပိုင်းကအစိုးရရဲ့ငင်းချဲရေးကိုယ်စားလှယ်အဖွဲ့ NRPC နဲ့ KIA ကချင်အဖွဲ့ပါဝင်မြောက်ပိုင်းလက်နက်ကင်လေးဘွဲတို့ကျိုင်းတုံမြို့မှာအပြစ်ခတ်ရစေးရေးအတွက်ဆွေးနွေးစဉ်ကတော့ဒီလ16ရက်နဲ့18ရက်နေ့မှာထပ်မံတွေ့ဆုံဖို့သဘောတူခဲ့ပါတယ်။လောလောဆယ်မှာတော့နေရာရွေးချယ်ရေးအတွက်နှစ်ဖက်ညှိနှိုင်းနေစေဖြစ်ကြောင်းဆွေးနွေးပွဲဖြစ်မြောက်ရေးအတွက်ဆောင်ရွက်နေတဲ့ PCG ကကချင်ငင်းချဲရေးအကျိုးဆောင်အဖွဲ့ကဦးအင်ရှန်ဆန်အောင်ကပြောပါတယ်။
အဲကျိုင်းတုံမှာဆိုအပြအစီအပြုတ်ထားတာနေရာတော့အဲ့လိုနေရာတော့နည်းနည်းကိုင်းနေတော့ပေါ့အချိန်ကတော့16 19ပေါ့အချိန်ကတော့ပြဿနာမရှိပါဘူးနေရာတော့နှစ်ဖက်ဒီမှုကောင်းရှိရင်တော့ပြင်လဲဖြစ်သွားမှာပေါ့ဒီလိုတော့မတတ်မှတ်သေးဘူ
းမြောက်ပိုင်းအဖွဲ့တွေကတော့ UWSA ဝါဌာနချုပ်ပန်ဆန်းမှာတွေ့ဆုံဖို့အဆိုပြုထားတာပါဒီတကြိမ်တွေ့ဆုံပွဲမှာတော့လက်နက်ကင်ဖွဲ့ရဘက်ကတင်ပြထားတဲ့နှစ်ဖက်အပြည့်ရစာချုပ်မူကြမ်းကိုအများဆုံးအတည်ပြုပြီးငင်းချမ်းရေးဆွေးနွေးဖို့ကိုလည်းညီတော်မဟာမိတ်သုံးဘွဲ့ကတိုက်တွန်းထားပါတယ်။အစိုးရနဲ့ NCA ကတနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ်ကိုလက်မှတ်မီရေးထိုးသွင်းတဲ့အဖွဲ့တွေနဲ့ဒီလိုဆွေးနွေးဖို့ပြင်ဆင်နေသလိုလာမယ့်အင်္ဂါနေ့မှာတော့အစိုးရကိုယ်စားလှယ်အဖွဲ့နဲ့NCA လက်မှတ်ရေးထိုးထားတဲ့လက်နက်ကင်ဆယ်ပွဲတို့ရန်ကုန်မြို့မှာတွေ့ဆုံပြီး27ရာစုပင်လုံးပြန်လည်စတင်ရေးအတွက်ဆွေးနွေးဖို့ရှိနေပါတယ
်။ကိုမိုးစောပြောပြခဲ့တာပါရှင်။ချင်းပြည်နယ်ပလောဝမြို့နယ်နဲ့ရခိုင်ပြည်နယ်မင်းပြားမြို့နယ်တွေမှာတော့ပြီးခဲ့တဲ့2ရက်အတွင်းမှာမြေမြုပ်မိုင်းပေါက်ကွဲမှုတွေအတွင်းအရပ်သား5ဦးထိခိုက်ဒဏ်ရာရခဲ့ပါတယ်။ရခိုင်ပြည်နယ်အောင်တိုင်းကျေးရွာဘက်ကမြေမြုပ်မိုင်းကိုတော့ရခိုင်လက်နက်ကန် AA အဖွဲ့လက်ချက်ဖြစ်တယ်လို့တပ်မတော်ဘက်ကစွပ်စွဲထားတယ်လို့ AA ဘက်ကဒီစွပ်စွဲချက်ကိုညင်ပါတယ်။ VOA သတင်းတောက်နိုင်ကိုဟင်ကစုံစမ်းတင်ပြထားပါတယ်ရှင်
။တပ်မတော်နဲ့ AA ကြားရခိုင်နဲ့ချင်းပြည်နယ်တွေဘက်မှာထိတိုက်တိုက်ပွဲဖြစ်ပွားမှုတွေရောကြလာနေပြီမဲ့လေ။အဲ့ဒီတိုက်ပွဲရဲ့နောက်ဆက်တွဲအကျိုးဆက်ဖြစ်နေအရတားပြည်သူတွေအခုချိန်ထိထိခိုက်ဒဏ်ရာရနေကြဆဲဖြစ်ပါတယ်။ချင်းပြည်နယ်ပလောဝမြို့နယ်နံပါတာကျေးရွာဘက်မှာမနေ့ကမြေမြုပ်မိုင်းပေါက်ကွဲခဲ့လို့ရွာသားနှုတ်ဦးထိခိုက်ဒဏ်ရာရရှိခဲ့တယ်လို့နံပါတာကျေးရွာသားကိုကျော်စန်းကပြောပါတယ်
။ဟိုမင်းကလေးပြောပြရတာတကယ်ပေါင်ချောင်းလုံးပြန်တော့ကပေါ့နော်။နောက်ပြန်ရောက်ကြပြောင်းမြေစီစီမတဲ့ကိုမှန်ရှိခဲ့တယ်နော်။အခုရက်ရက်ပြင်နေနေတယ်နော်။ဒီခုကတော့လို့ပြောတာပဲဒီလိုလုံးဝ6ခါပေါ်ရွာ။ဒါနဲ့ပြောအဲ့ညမှာမတော်ဘူးနော်။အခုဒီချစ်တဲ့ရွာ
ยังไงมีมาเสตันเนี่ยยังไงเล่นกันอีพอรู้ไซบัวเจ้าตัวรองเพื่อมาตัวเยี่ยจ่าไปไม่เลยคู่ไซบัวป้าลาเรื่องนี้เจ้ามิเชียช่วยยังไงมีมิวไหมมีมิเคราวะปงปะกวยเรื่องนี้ฮะยังไงนับเพื่อตัดตัวเลือกชาเรื่องนี้ไปเลยไปเพื่อทางทารเรื่องไม้สุรามดีสีบุลูกูจะตั้งกับพี่ว่าเลย
ปีกเรศเสด็จมาละคนนี้มันเนี่ยไปมาเลยจะใครบินเนี่ยมีเจ้ามีเนี่ยช่วยดูมาจีว่าเนี่ยองค์ตันจีว่าจ้าเลขวินด้วยไม่มีมิลูน้อยเจ้าเนี่ยมุสลิมคลีตงูแต่ยาญาติแค่เดือดลูองค์ตันจีว่าจังเสียมองหน้าเสียงกับพี่ว่าเลยเอ้ยน้อยเจ้าก็เลขวิญญาณดีเอ้ยใช้วิธีเดียร์เนี่ยเนี่ยน่ะมาบ่ช่วยดูมาเนี่ยองค์ตันจีเอริมาว่าน้อยก็มุกตัวยังเป็นไม่เข้าตาบาลีจ้ะมีมามีอุตส่าห์ได้ไม่มุ่งบ่แต่ไม่ต้องทำท่าได้บ
ကျွန်တော်မကြည့်ရမှာပါဆရာကတော့ပြန်လေလို့ပြောပါတယ်ဆရာကခေတ္တမှာပါသူ့ကပေးစားလေတာမတန်ကြပါသူကဒါပြန်မယ်ခါခေကိုများပါတယ်ဆရာလက်ရှိတန်ရပြင်းနေစွာရရှိထားတဲ့ကလေးငယ်တူကတော့ညဦးမြို့နယ်မြောင်ပွေဆေးရုံမှာစေကူတမှုခံယူနေရပြီးဒီမြို့မြောင်ပွေကိုဘယ်ဖွဲ့ကထောင်ထားတယ်ဆိုတာမသိရှိဘူးလို့သူကပြောပါတယ်
အောင်တန်းကြီးရောင်ကြမ်းမိုင်းကိုအေအေဖွဲ့ကထောင်ထားတဲ့မိုင်းလို့အနောက်ပိုင်းတိုင်းစစ်တပ်နာချုပ်တမတော်ပြောခွေရပူမှုကြီးဝင်းစောဦးကပြောပါတယ်ရှင်တမန်နဲ့အောင်ပါအေရထောင်တော်လို့ရပါအိမ်မှာနင်းတော်လေဒီလိုထောင်ထားတဲ့မိုင်းအိမ်မှာရွာကနွားကြောင်းရဲ့ကြံလာတော့အိမ်မှာမိုင်းရှိတာလေးတွေတက်ကမထောင်ဘူးတော့အေရပဲအိမ်မှာထောင်နေတာဒီမြေမြုပ်မိုင်းကိုအေအေရခိုင်လက်နက်ကန်ဖွဲ့ကနေထောင်
ဒုက္ခကအခုလိုညင်းဆန်ခဲ့ပါတယ်အဲ့ဒီဥစ္စာကတော့ကျွန်တော်တို့နဲ့ဘာမှပတ်သက်မှုမရှိဘူးကျွန်မတို့တို့ကဘာမှသိကြတဲ့ကောင်ကြီးတွေမိုင်းပေါက်တာထင်နိုင်တာပေါ့နော်ဘာဖြစ်လို့ဆိုလို့ရှိရင်သူတို့ရဲ့လုံခြုံရေးတန်းနေပြီးတော့ဒီမိုင်းတွေလိုက်ထောင်တာရှိတယ်ဒီရွာမှာစခန်းရှိတယ်ဆိုလို့ရှိရင်အဲ့ဒီရွာရဲ့ဝင်ပေါက်ခွဲပေါက်တွေပေါ့နော်ဘေးပတ်တွေလိုလိုက်ပြီးတော့က
ဒီလိုမျိုးပြည်သူတွေကြမှာအထင်မြင်လို့အောင်သူတို့ကလုံးနေတဲ့ဥစ္စာတွေအများကြီးရှိရကြ။မြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေဖွဲ့တို့စစ်ရေးပြည်ပကဖြစ်စဉ်တွင်ဒေသခံယူရတာတွေထိခိုက်မှုတွေပုံပုံများပြားလာနေတာပါ။ဒီလိုမျိုးမျိုးမှာပောက်ကွဲမှုဖြစ်စဉ်တိုင်းမှာဘယ်ဖွဲ့ရဲ့လက်ချက်ဆိုတာတာဝန်ခံပြောဆိုတာမျိုးတော့မရှိသေးပါဘူး။ 2019年ဒီဇင်ဘာလကနေတင်းနှစ်ဇူလိုင်လအထိမိုင်းနဲ့လက်နက်ကြီးပောက်ကွဲမှုကြောင့်တေဆုံးလူ13ဦး၊တန်ရာရရှိသူ 92 ဦးရှိနေတယ်လို့ရခိုင်တိုင်းဒေသမျိုးနယ်များစီယုံ
RECကနေစည်ရင်ကောက်ယူထားပါတယ်ခင်ဗျာ။ဒီကိစ္စရဲ့ပိုင်းတွင်အစိုးရကုလသမဂ္ဂနဲ့မြောက်ပိုင်းမဟာမိတ်တပ်ဖွဲ့တွေအပြည့်အဝဆွေးနွေးကြတဲ့အခါမှာ နောက်ပတ်အပြည့်ရဆွေးနွေးမှုတွေမှာတရုတ်နိုင်ငံကိုပါဝင်စေဖို့ဆိုပြီးတော့မြောက်ပိုင်းအဖွဲ့တွေဘက်ကအဆိုပြုတာမပြေမလည်ဖြစ်ရတယ်လို့သိရပါတယ်။မြန်မာနိုင်ငံကြီးရဲ့လုပ်ငန်းစဉ်အထူးဖြစ်တော်ဒီမြန်မာပြည်မြောက်ပိုင်းတရုတ်နယ်စပ်ကတိုင်းသာအဖွဲ့စည်းတွေရေးမှာတရုတ်နိုင်ငံဘက်ကနေပြီးတော့တော်လီထဲဝင်ပါဝင်ပတ်သက်လာတာတွေတွေ့ရပါတယ်။မြန်မာနိုင်ငံကြီးလုပ်ငန်းစဉ်မှာ
မယ်ဆိုရင်ဒဲရီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမည်ကိုယ့်ရဲ့မိဂွန်းတွေကိုစာနယ်ဖြစ်စီအသံဖိုင်နယ်ဖြစ်စီကြိုတင်ပေးဖို့ထားလို့လည်းရပါတယ်။ VOA မြန်မာဝိုင်းရဲ့ဖုန်းနံပါတ်က1-232-382-9994ဖြစ်ပါတယ်။ email လိပ်စာက bemis@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းကြမယ်ဆိုတာရှင်တို့ကိုကြိုးပါရခင်ဗျာ
။မနက်ဖြန်အင်ကာညဒါရိုက်လေးလိုက်မှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွဲကြဖို့ထမံဖိတ်ခေါ်ပါရစေရှင်။ VOA ရဲ့တနင်္လာနေ့ညပိုင်းအစီအစဉ်တွေကိုနားဆင်နေကြရတာဖြစ်ပါတယ်ရှင်။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိတိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့တိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေနေ့မှာလိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလမ်းမီတာ190ကနေပြန်လည်ကြီးထုတ်လွှင့်နေကြပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါရှင်။2019ခုနှစ်စက်တင်ဘာလ9ရက်တနင်္လာနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ2532 51နဲ့ VOA ရဲ့ Facebook စာမျက်နှာ VOA Burmese News တို့ကနေပြီးတော့တိုက်ရိုက်နားဆင်နိုင်ပါတယ်။အခုညပိုင်း9နာရီခွဲကနေ10နာရီထိအစီအစဉ်တွေမှာတော့စီးပွားရေးကဏ္ဍ blogger တွေပြောသမျှတက်တန်ရောင်သတင်းလွှာနဲ့အတူသူယုံကြည်ရာကဏ္ဍမှာနားဆင်ကြရမှာကတော့
ကလေးတွေအတွက်စူးစမ်းပြီးတော့ဘာလို့လုပ်ကြလဲဆိုတော့ရာသီလိုက်ကိုဘုဟုပြုပြီးတော့ကလေးတွေရဲ့စိတ်ဖွံ့ဖြိုးလာရင်တော့ပိုကောင်းတယ်ပေါ့စိတ်ဖွံ့ဖြိုးရလူကလေမကြမ်းတမ်းလို့မရက်ဆက်ဘူးဒီလိုလ
ဲဆာရေးဆရာမနှင်းစီအောင်ရဲ့ယုံကြည်ရာကိုနားဆင်ကြရမှာပါအခုရင်ဆုံးတော့စီးပွားရေးကဏ္ဍကိုထုတ်လွှင့်ပေးသွားမှာပါရှင်တောင်ကိုရီးယားသမ္မတမွန်ဂျေအင်းရဲ့မြန်မာပြည်ခီးစဉ်တွင်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကကိုရီးယားဘက်ကမြန်မာအလုပ်သမားတွေကိုပို့ပြီးတော့ခေါ်ယူဖို့တိုက်တွန်းခဲ့ပါတယ်တောင်ကိုရီးယားဘက်ကမြန်မာအလုပ်သမားတွေကိုခေါ်ယူနိုင်မဲ့အလားအလာအလုပ်ကင်အခြေအနေနဲ့အလုပ်သမားအခွင့်အရေးစီးပွားရေးအရာရောတွက်ချေကိုက်သလားဆိုတာတွေကိုကိုရီးယားတောင်ကိုရီးယားမှာအခြေချနေထိုင်နေတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်နိုင်ငံတကာစည်းရုံးရေးကော်မတီတောင်ကိုရီးယားဌာနရဲ့ဥက္ကဋ္ဌဦးရန်နိုင်ထွန်းနဲ့ဆက်သွယ်မေးမြန်းပြီးဒီသတင်းပတ်ရဲ့စီးပွားရေးအစီအစဉ်မှာမှတ်သိမ်းကြည့်ထိုက်ကတင်ပြထားပါရရှင
်။ဟုတ်ကဲ့ဒီအချိန်ဒီမှာတော့ကိုရီးယားနိုင်ငံမှာဆိုလို့ရှိရင်ကုန်ထုတ်လုပ်ငန်းရှိမယ်၊စက်ရွေးလုပ်ငန်းရှိမယ်၊မွေးမြူရေးလုပ်ငန်းရှိမယ်၊နောက်ပြီးတော့ရေလုပ်ငန်းရှိမယ်၊နောက်ပြီးတော့ဆော့လုပ်ရေးဆိုတဲ့ construction လုပ်ငန်းဆိုပြီးတော့လုပ်ငန်းအပြင်တော့လုပ်ငန်း၅မျိုးရှိတယ်ပေါ့လေ။အဲအဲ့ဒါများဆိုပြီးဒီမှာနိုင်ငံသားတစ်ခုတည်းပဲမဟုတ်ပါဘူး။တခြားခြားသောအာရှကနိုင်ငံသားတွေရောနောက်ပြီးတော့ဒီအာဖရိကဘက်ကနိုင်ငံသားအချို့ရောဒီကိုရီးယားနိုင်ငံကိုဒီ EPS လို့ခေါ်တဲ့ဒီအလုပ်သင်ဗီဇာနဲ့ပေါ့လေ။ဒီကိုရီးယားနိုင်ငံကိုလူသမားအဖြစ်တရားဝင်နိုင်ငံစာချုပ်တွေဆွချုပ်ဆိုပြီးတော့တန်ကျုံနေရာတွေဝင်လာတာတွေ့ရပါတယ်အဲ့တော့မြန်မာနိုင်ငံကနေပြီးတော့လူသမားတွေခေါ်ယူဖို့ဆိုတဲ့အခြေအနေကဆက်လက်ပြီးဖြစ်နေဦးမှာပါဘာလို့လဲဆိုတော့ကိုရီးယားနိုင်ငံမှာလုံးမဲ့ဟဲ့လားအင်အားလုံးမဲ့လူသမားအရင်ကလိုအပ်နေပါတယ်လိုအပ်နေတဲ့အတွက်ကြောင့်မြန်မာနိုင်ငံအပြင်ခြားခြားသောနိုင်ငံများလူသမားတွေကိုလည်းကိုရီးယားနိုင်ငံကိုအများလို့ဆက်လက်ပြီးတော့ခေါ်နေရမယ့်အခြေအနေပါပဲရှိနေပါတယ်နောက်တစ်ခုကကိုရီးယားနိုင်ငံမှာလူသမားတွေအခွင့်အရေးပြေဝရပါလားဆိုတာကတော့အရင်ရင်တုန်းကတော့ကိုရီးယားနိုင်ငံမှာဆိုရင်လူသမားတွေကအနေခံဘဝလားအဖြစ်သိခံဘဝအခြေအနေမှာရှိပါတယ်တိုးတိုးလည်းပဲခက်တီနှစ်တည်းစနစ်တည်းပြောလာတဲ့နောက်ပိုင်းမှာတော့ကိုရီးယားနိုင်ငံမှာဆိုရင်ဒီလူသမားတူအတွက်ကိုအမြဲတမ်းအခွင့်အရေးကိုကာကွယ်ဆောက်ရှောက်ပူပေါင်းပြီးတော့ဆောင်ရွက်ပေးနေရဲကိုရီးယားအစိုးရမှတော့လူမှုအဖွဲ့အစည်းတွေအများကြီးပေါ်ပေါ်လာပါတယ်။နောက်ပြီးတော့ကိုရီးယားအစိုးရကိုယ်တိုင်ကစားလူသမားတို့ကိုကူညီဖို့အတွက်စံတာတွေအဲ့ဒါစတူဆောက်လုပ်ပေးလာပါတယ်။ဒါအဲ့ဒီအတွက်ကြောင့်မလို့လူသမားအနေနဲ့အခက်အခဲတွေတစုံများဖြစ်လာပြီဆိုလို့ရှိရင်အဲ့ဒီစံတာတွေအဲ့အစိုးရမှတဲ့ NGO လူမှုအဖွဲ့အစည်းတွေကိုတွားရောက်ပြီးတော့တိုင်ကြားနိုင်ပါတယ်
။ဒီမြန်မာနိုင်ငံသားတွေလည်းဒီကိုရီးယားမှာအလုပ်လုပ်နေတာတွေတော်တော်များများရှိနေပါပြီ။ဆိုတော့အများစုကဘလို့ကဏ္ဍမျိုးဒီမှာအလုပ်ဖြစ်နေကြပါသလဲရှင
်ဟုတ်ကဲ့ဆိုတော့ကျွန်တော်ပြောခဲ့လို့ပါပဲကိုရီးယားနိုင်ငံမှာဆိုလို့ရှိရင်ကုန်ထုတ်ဆိုပဲစက်ရုံအလုပ်အနေမှာလုပ်လို့ရတယ်လူမကြီးရှိမယ်ပြီးတော့စက်ပြူကြီးကတော့ကိုရီးယားနိုင်ငံမှာဈာကြီးကုန်တင်နိုင်နေပါခင်ဗျာကျွန်တော်တို့ဒီဖက်ပြူဆိုတာစက်ပြူကိုဒီကော်ပီစိုက်တာရှိမယ်မြို့တီစိုက်တာရှိမယ်ဟလာနောက်ပြီးတော့ဒီစမ်းစပါးစိုက်တာရှိမယ်ဒီလိုအစားအသောက်တိနေနေပေါ့ဗျာနောက်ကြည့်ပေါ့ကျွန်တော်တို့ပုံမှန်မှာတစ်ပေါင်းဝေးဆိုင်တာရရှိနေပေါ့ဗျာဒီလိုမျိုးရှိမှတော့မွေးမြူရေးဆိုတာကတော့ကျွန်တော်တို့ချက်ပဲဝက်အစားရှိသည်ပေါ့လေအဲ့ဒီမျိုးမွေးမြူလုပ်ငန်းတွေရှိရဲ့နောက်ပြီးတော့ဂျေယူတို့လိုသုံးမျိုးဆိုရင်မြင်းမွေးမြူတယ်ပေါ့လေမြင်းတွေပဲမွေးနေနေရအဲ့ဒီမျိုးမြန်မာလည်းရှိပါတယ်နောက်ပြီးတော့ကျွန်တော်တို့ရေလုပ်ငန်းဆိုတာတော့ငါးသန်းလုပ်ငန်းပေါ့လေငါးကြီးပိုင်ဖားရတယ်ပြင်းလည်းပြင်းထွက်ပြီးတော့ဒါဖားတဲ့လူတွေရှိမယ်နောက်တစ်ခုကတော့ဒီ construction လို့ခေါ်တဲ့ဆောက်လုပ်ရေးလုပ်ငန်းပေါ့ဗျာဒါအကြီးစားဆောက်လုပ်ရေးလုပ်ငန်းတန်းတားတွေဆောက်ကြမယ်ဒီတိုက်တာအစားဦးတွေစောက်ကြမယ်အဲ့လိုလုပ်ငန်းတွေမှာမြန်မာလူမျိုးတွေကအနေနဲ့များစိတ်ပြုတ်ဝင်နေတာကိုတွေ့ရပါတယ်အဓိကအများစုကတော့ကျွန်တော်တို့ကုန်ထုတ်လုပ်ငန်းနဲ့စိုက်ပျိုးရေးလုပ်ငန်းတွေမှာမြန်မာလူမျိုးတွေအများဆုံးရှိနေပါတယ်ခင်ဗျာ
သူတို့ရဲ့လောက်ခလာစားပေါ့နော်အဲ့ဒါရောက်တော့ဗမာ
โอ้จังหวะเนี่ยด้วยเองตลาดเราโหสามีต่อไปปลาเราจะไหนมาได้เช่นในท้องสกุลกุนี่เนี่ยเชียงรายลูกมาล่าสารเราจะน่าอยู่กุยเอาเงินเช็ดท้องตรงนี้งานเสียงผิดไปเลยลูกมาเที่ยวงานลูกไม่สูงสิงตลาดตู้ด้วยสามีต่อไปสี่ก้าเออกุยเอาเงินเสียงสักคนเดียวเป็นงานต้องจอดนี่ก็นี่เราเข้าไปเอาน่าสูงสิงประมาณวันนี้สูงสิงเนาะตัวสักสิบเป็นจอดสักสิบเป็นส่วนส่วนเราตู้ตู้ประมาณวันนี้ ยามาว่ากันนะถ้าจันโอ้ชิคกี้พายเนี่ยชื่อนายยานิยานิงานไหนที่เราจะชิคกี้พายว่าเราว่าข้าวสีบาร์ดูดูเลยเป็นงานไหนน้องไปงูลูลูลามิสูรุชินเนาะตัวนี้เนี่ยก็ที่ตั้งมาทาร์เรลาโอบาร์เรนสูรุชินเนี่ยจะต้องมาสูรุชินเนาะที่ลูกชิงปูจิงยามีลูกอาลีลูกมาจุกะภาษาเนี่ยปูยารีว่ากันเนี่ยสำหรับตัวชิคกี้พายล่าสันนี่เนี่ยเราวางเงินสูรุชินเนาะสักสิบเป็นจอ
ดีนี่เราตัวจะไปเกณฑ์อุติลีว่าเช่นวิวัฒนาการสูรุชินเนาะแต่ยังเสร็จเลยเพื่อตัวนั้นเป็นต้องเสร็จเลยเพื่อตัวนั้นมาเลยครับเนี่ยเราเยี่ยนเนี่ยมาตัวจะสามูฮุตลอฮะเบสเซย์อยู่เนี่ยมาเบสที่ได้มูเล่ตัวปีรอโหเสียงมันก้าวเสียบปนน้องกูเกลือนตัวเลยเราตมารอรับมูเล่เลยสิทธิ์ไปเลยสิรออ่ะเราเนี่ยเดะฮามายอมยามาดีกูเรียกมาเราเช่นเนี่ยมาโหเราตายเลยตัวสามยันสามยันปนน้องปารีมีสิบาทเลยเช่น
ดีกว่าเราคุยกันยังไงกูเล่าอยู่ว่าเราลูกเป็นสุดลูกชิ้นกูว่าประมาณนี้ไงว่าเราดีแบบเวรีแต่เนี่ยบุษย์เราเป็นลูกลุงอะไรมาจวนจริงดีบ้างสิเนาะเราเป็นปัญญาอีตัวมาชินดีบ้างสิคุยกันยังไงยาวไลน์เนาะเอาชีเรียนลูกมาบ้านนี่ซาร์ไปแล้วคุยกันยังไงลูกมาพัวสุดาก็ตัวไวมาอยู่ชินดีมาตัวลูกละที่กูดีใจนี่เนี่ยข้างหน้าเนี่ยเราว่าเรื่องมือมือเผาเปล่าอารุกว่าลูกยอมเลยตักเอี้ยตั้งแต่ชินดีเนี่ย ถ้าเส้นวันนี้มาสักทีก็มีได้การมีเราเข้าดีเพื่อนในพี่เราด้วยเราเด็กมือเปล่าเพราะว่าเอาเชียร์เนี่ยไม่เอาไปเนี่ยเราเลวอะไรลงงานเนี่ยผู้บริหารเนี่ยชิ้นพิวามาส่วนกูเรียนในงานกูเรียนลงอยู่ดีมันลุกชินเนี่ยลุกดีกูตัวอะไรพี่ป่าเลยกูเรียนลงอยู่ดีตัวอันนี้ยามเราดูดูเนี่ยตัวลุกจากหูช่องยามเนี่ยยังยึดประเทศสุขเสียดตัวงานส่วนลุกชินจากหูตัวช่องยามเนี่ย ยังคัดเลือกลงงานที่ผู้มาเป็นของยังสาเหตุนะไอ้ที่อยู่ลงงานนี่สิ่งลุกชินจากช่องยามไอ้ลุกลงงานนี่ยังสาเหตุอะไรไอ้ตัวเจ้ามือประมาณยังไงล่ะที่ส่วนกูยังมาดูลูกอะไรเวกูเรียนลูกเดี๋ยวมาหูสุดเราเด้อเสียใจมาทารุลูกอะไรเราพี่กูยังยังอยากชิลอะไรข้าใจเลยกูว่าลูกลงยี่ปีนี้เด็กปีนี้เนี่ยลูกนี่ยี่เนี่ยลูกงานปุ๊บลูกตรงนี้ติดตามลูกงานด้วยปุ๊บอยู่อันนี้เกมเองอะไรสุดเราต้องพิจารณาเนี่ยนะเด็กไปไอ้ตัวเจ้ามือสาเหต မှာကိုရီးယားစကားလဲတက်လာမယ်စားလဲတက်လာမယ်ချင်းကြီးအတွင်ပြင်ပေါင်းနေစွမ်းရည်တွေတိတိနားလည်လာတဲ့အချိန်မှာဟိုကကိုရီးယားနိုင်ငံမှာနေသားကျော်သားရှင်သားတဲ့အချိန်မျိုးရရှိလာနိုင်မှာခင်ဗျာ
ဟုတ်ကဲ့အဲ့တော့ဒီကိုရီးယားကိုလာခြင်းနဲ့လှုပ်လှုပ်ခြင်းနဲ့လောက်သားတွေအနေနဲ့ဘာတွေပြင်ဆင်လာဖို့လိုပါသလဲရှင
်ဘာတကတော့ဘာသာစကားအဓိကအရေးကြီးပါတယ်ကိုရီးယားနိုင်ငံရဲ့ဘာသာစကားကိုကျွမ်းကျင်ချင်းချင်းမတက်မြောက်ရင်တော့မှအဓိကဒီအခြေခံစကားလုံးတွေအခြေခံမေးထုတ်ခေါ်ပြောစကားရက်တူအလုပ်ငန်းခွင်နဲ့ပတ်သက်တဲ့စကားရက်တူအဲ့ဒါတွေကိုတိတက်ကိုနားလည်ဖို့လိုပါတယ်ကျွမ်းကျင်ရင်တော့အကောင်းဆုံးပေါ့ဗျာဘာသာစကားအရေးကြီးပါတယ်နောက်တစ်ခုကမိမိရဲ့တိခတ်နိုင်မှုစွမ်းအာဒါကိုအားကြီးလိုပါတယ်ကိုရီးယားနိုင်ငံဒီစိရောက်ပြီဆိုတာနဲ့မိမိဒါပါကောင်းလဲဆိုတော့အကုန်လုံးကိုဒီစိဟောမှာပဲကျွန်တော်တို့ထားခဲ့ပါကိုရီးယားနိုင်ငံအတွင်းနဲ့ရှင်မလာပါနဲ့တော့ဒီမှာမှာကိုကပါကောင်းမြတ်ဖြစ်ဘလို့ပဲချမ်းသာနေစေကိုရီးယားမှာအခြေခံလူသားစားအခြေခံအုပ်ချုပ်တွေကဘာလို့ဖြစ်ဖြစ်ဆိုတော့သိပြီးတော့သိခံနိုင်မှုဆိုတာကိုထားနိုင်လို့ဆိုလို့ရှိရင်ဒီဘဝကတော့မြတ်အများကြီးကြောင်းနေနိုင်ပါတယ
်မသိငိထားရဲ့စီစဝါရေးကဏ္ဍကိုနားဆင်ကြရပြီးတဲ့နောက်အခုဘလော့ဂါတွေပြောသမျှအစီအစဉ်ကိုနားဆင်ကြရပါမယ်online video တွေကတခြားသူမျက်နှာနေရာမှာကိုယ်မျက်နှာနဲ့အစားထိုးနိုင်တဲ့ deep fake နည်းပညာမျက်မျက်ဆန်းဆန်းတိုးတက်နေပါတယ်လူမှုကွန်ရက်တွေပေါ်မှာဆိုရင်ရုပ်ရည်ကိုနှုတ်ပြအောင်ရင့်သွားအောင်လုပ်နိုင်တဲ့ app တွေအပါအဝင်မျက်နှာပုံကိုအစားထိုးနိုင်တဲ့ app တွေလည်းခေတ်စားလာတာဖြစ်ပါတယ် deep fake နည်းပညာကိုသုံးပြီးရုပ်ပုံအစားထိုးဖန်တီးနိုင်တဲ့ app တွေကြောင့်ကိုယ်မျက်နှာပုံတွေအသုံးချခံရနိုင်တဲ့ NDA စိုးရိမ်မှုတွေလည်းရှိနေတဲ့အကြောင်းမတ်စုမြတ်မွန်က blogger တွေပြောသမျှအစီအစဉ်မှာတင်ပြပေးထားပါတယ်ရှင်
အိုင်းပေါ်မှာကိုယ့်ရဲ့မျက်နှာပုံကိုပြောင်းနိုင်တယ်လေ။ကြောင်းဆိုတဲ့ app ကတော်တော်လေးလူပြောများနေတယ်ကိုသားညုံကြီး။
ZAO လို့စာလုံးပေါင်းပေမဲ့တရုတ်လိုကြောင်းလိုအတန်ထွက်တဲ့ app လေအဓိကတော့ကိုမျက်နှာပုံတွေရဲ့လုံခြုံရေးစိုးရိမ်စရာဖြစ်လာတဲ့ဆိုတဲ့ကိစ္စပေါ်မှာပို့ပြီးတော့သတိထားစရာဖြစ်လာလို့ပဲ
ရုပ်ရှင်ဇာတ်ဝင်ကမ်းတွေမှာတရုတ်ဆောင်နေတဲ့မင်းသားမင်းသမီးမင်းနှောက်တွေကိုကိုယ့်ရဲ့မျက်နှာနဲ့အစားထိုးလိုက်နိုင်တဲ့ဂျောဆိုတဲ့ app ကိုတရုတ်နိုင်ငံမှာ August 30ရက်နေ့ကထုတ်ပါတယ်ဂျော app ထွက်ပြီးတော့တရက်နှစ်ရက်အတွင်းမှာကိုပဲတရုတ်ကဒီ iOS app store မှာအဲ့ဒီ app က download အများဆုံးလုပ်တဲ့ app ဖြစ်သွားပြီးတော့ဟိုးလေးတကြော်ကြော်ကိုဖြစ်ခဲ့တာမှဆိုရမလို့
ကွန်ပျူတာညာရီတူ AI သုံးပြီးတော့မျက်နှာတွေကိုအစားထိုးတဲ့ဒီ deep fake ဆိုတဲ့နည်းပညာနဲ့လုပ်ထားတာရှင့်တက်ဝင်လှုပ်ရှားနေတဲ့မျက်နှာတွေမှာ deep fake နည်းပညာနဲ့တခြားသူမျက်နှာကိုတကယ်အစ်စ်အတိုင်းပဲအစားထိုးနိုင်လို့အတုအစ်စ်ခွဲရခဲ့တဲ့ပြဿနာရှိတယ်ဆိုပြီးတော့ထောက်ပြနေကြချိန်မှာ Jaw app ထွက်လာခဲ့တာပဲ
တရုတ်ကမူမူဆိုတဲ့ကုမ္ပဏီကထွင်းတဲ့အဲ့ဒီ Jaw app ကကိုယ့်ရဲ့ဓာတ်ပုံကိုထည့်လိုက်တာနဲ့တကယ်မင်းသမီးမင်းသားနေရာတွေမှာကိုယ့်ရဲ့မျက်နှာဖြစ်သွားရောနောက်သူကရုပ်သေးပုံမဟုတ်ဘူးလှုပ်ရှားပြုတ်ဆောင်နေတဲ့ရုပ်ရှင်ပြောက်ွက်ထဲမှာကိုယ့်ရဲ့မျက်နှာကအစားထိုးလိုက်တော့ကိုယ်တိုင်ပဲဟောလိဝုဒ်ရုပ်ရှင်တွေထဲမှာဝင်ပြီးတော့တုပ်ဆောင်နေတယ်လို့ဖြစ်သွားတယ်လीအဲဒါကြောင့်မလို့အရန်ကိုလူပြောများပြီးတော့နာမည်ကြီးသွားတာ
ကြော်ကြားတဲ့ရုပ်ရှင်နဲ့ဒီ TV ရုပ်သံ series ရာနဲ့ခြေရာဇာတ်ဝင်ခန်းတွေအများကြီးမှာကိုယ့်ရဲ့မျက်နှာကိုအစားထိုးတုပ်ဆောင်တယ်လို့ဖြစ်အောင်လို့ Jaw app ကလှုပ်ပေးနိုင်တယ်ဓာတ်ပုံတစ်ပုံတည်းကိုတုံးပြီးတော့မှဒီရုပ်ရှင်ပြခွက်တော်တော်များများရဲ့မင်းသားလီယိုနာໂດဒီကာပရီယိုရဲ့မျက်နှာနေရာမှာ Jaw app ကသူ့မျက်နှာနဲ့အစားထိုးပေးနိုင်တာကို Alan Shaw ဆိုတဲ့ Twitter သုံးသူတစ်ယောက်ကအဆန်းလုပ်ပြခဲ့တယ်ကိုသားညုံရအဲ့လိုလုံနိုင်ဖို့လဲ၈စက္ကန့်ပဲကြာတယ်လို့သူကစမ်းသပ်ခဲ့တာကိုလည်းရေးတယ်သူစမ်းသပ်တာက Titanic မင်းသားလီယိုနာໂດဒီကာပရီယိုတယောက်တည်းမဟုတ်ဘူးတခြားမင်းသားတွေတရုတ်ဆောင်တဲ့ဇာဝင်ကန်မျိုးစုံမှာသူ့ရဲ့မျက်နှာကိုအစားထိုးဆန်းသက်ခဲ့တာကိုဗီဒီယိုတွေနဲ့ Twitter ပေါ်မှာတင်တယ်လေမြင်ရတာတော့တကယ်ပဲသူတရုတ်ဆောင်နေတယ်လို့ကိုဖြစ်သွားတာပဲ
John app ကိုသုံးမှုကိုယ့်ရဲ့ဓာတ်ပုံကိုအဲ့ဒီ app မှာ upload လုပ်လို့ရတယ်လို့ app ထဲမှာလည်းပို့ပြီးတော့သေုပ်ပေါအောင်လို့ဓာတ်ပုံတွေကိုဘယ်လိုရိုက်ပါလဲဆိုတာလမ်းပြပေးထားသေးရဲ့ဗျမျက်တောင်ခတ်မျက်စိပိတ်ပါဇက်ဟပါဇက်ပိတ်ဒီပုံစံမျိုးစုံဓာတ်ပုံတွေကိုရိုက်ယူလို့ရတယ်ဗီဒီယိုတွေထဲမှာပို့သေုပ်ပါပြီးတော့အစ်စ်နဲ့ပို့တူအောင်လို့တကယ်လည်းတူပါတယ်
ဗီဒီယိုပုံတွေမှာကိုတကယ်အစ်စ်မဟုတ်ဘဲနဲ့ကိုနဲ့ထပ်တူဖြစ်အောင်လှုပ်ကြံဖန်တီးထားတဲ့ deep fake ဗီဒီယိုမျိုးလုပ်ဖို့ညာဆိုလို့ရှိရင်ပုံရာနဲ့ချီလိုခဲ့တာလေအခုတော့ဒီဓာတ်ပုံတစ်ပုံတည်းကိုရုပ်ရှင်ပြကွက်မျိုးစုံတွေကမင်းသားမင်းသမီးတွေနေရာမှာအစားထိုးအတုလုပ်နိုင်နေဆိုတော့ဤပညာတွေဘလောက်တိုးတက်လာတယ်လဲဆိုတာကိုမိမောင်းထိုးပြလိုက်တာပဲရှင်အဲ့ဒါနဲ့တစ်ဆက်တည်းမှာပဲဒီကိုရဲ့မျက်နှာပုံလုံခြုံရေးနဲ့ပတ်သက်လို့ဘလောက်စိုးရိမ်စရာကောင်းတယ်ဆိုတဲ့ထောက်ပြမှုတွေရှိလာတာပေါ့
တရုတ်မှာလူသုံးများတဲ့ WeChat လူမှုကွန်ရက်ပေါ်မှာ Jaw app နဲ့ပတ်သက်ပြီးတော့စိုးရိမ်ချက်တွေကိုလည်းအတော်လေးဆွေးနွေးပြောခဲ့ကြတယ်ဗျ။အဲဒါကြောင့်မလို့ internet ပေါ်မှာ message ပို့တာအပါအဝင်ဝန်ဆောင်မှုလုပ်ငန်းမျိုးစုံလုပ်တဲ့တရုတ်ကတန်းဆက်နည်းပညာလုပ်ငန်းကြီးကသူ့ရဲ့လုပ်ငန်းတွေနဲ့ Jaw app ချိတ်ဆက်သုံးလို့မရအောင်ပိတ်ခဲ့တယ်မဟုတ်လားမဆွမ်းမော
။လုံခြုံရေးစိုးရိမ်နေဆိုတဲ့ထောက်ပြမှုတွေကြောင့်တရုတ်ကဒီ iOS App Store မှာနံပါတ်1 download လုပ်တဲ့ app ဖြစ်ခဲ့တာတော့မှချိန်ငါးပွင့် 5 star မရဘူးလေ။1.9 star လောက်ပဲရခဲ့တယ်။အဲ့ဒီ app နဲ့ပတ်သက်ပြီးတော့ review ရေးကြတာကလည်း 4,000 ကျော်ရှိတာကိုအဲကြောင့်သူတို့ရဲ့ app နဲ့ပတ်သက်လို့လူအများစိုးရိမ်နေတဲ့အချက်တွေကိုပြင်ဆင်ပါမယ်ဆိုပြီးတော့ Jaw app ကတုံ့ပြန်ခဲ့ရတယ်ရှင်။လူတွေရဲ့ဓာတ်ပုံတွေ video တွေကိုခွင့်ပြုချက်မရဘဲနဲ့တခြားမှာမသုံးပါဘူး။တကယ်လို့သုံးတဲ့သူဘက်ကသူတို့အချက်လက်တွေဖြတ်သွားတယ်ဆိုရင်လည်းသူတို့ server မှာပါဆက်သိမ်းမထားပဲဖြတ်ပေးပါမယ်ဆိုပြီးတော့ Jaw app သုံးတဲ့သဘောတူညီချက်မှာပြင်ဆင်ပေးခဲ့ရတယ်။
တကယ်တော့ deep fake နည်းပညာအခြေခံတဲ့မျက်နှာပုံအစားထိုး app တွေကလူမှုကွန်ရက်တွေပေါ်မှာတော်တော်ခက်စားတာဗျကိုယ်အသက်ဘလောက်ကြီးရင်ဘယ်လိုရုပ်ဖြစ်မယ်လို့ကိုယ်သာမျိုးသမီးဖြစ်လို့ရှိရင်မျိုးသားဖြစ်ခဲ့လို့ရှိရင်ဘယ်လိုရုပ်ဖြစ်မယ်ဆိုပြီးတော့ပြတဲ့ face app ဆိုလို့ရှိရင် Facebook သုံးတဲ့မြန်မာတွေကြောင့်အတော်ကြီးကိုခက်စားခဲ့သေးတယ်မဆင်မောင်းပါနဲ့
ဟုတ်ပါရှင်အဲ့လိုမျိုးကိုယ့်ရဲ့ရုပ်ကိုဒီ face app နဲ့ပြင်ထားတဲ့ပုံတွေ Facebook ပေါ်မှာတွေ့နေပါတယ်Bloomberg စီးပွားရေးသတင်းအရဆိုလို့ရှိရင်မြန်မာတွေကြားမှာတယ်မဟုတ်ဘူးဒီကမ္ဘာလုံးမှာကိုခေတ်စားတာကိုသားညုံရအဲ့ဒီ Face app ကရုရှားကုမ္ပဏီကထွင်တာအဲ့ဒါကြောင့်မို့လို့ဒီကိုယ့်ရဲ့ဓာတ်ပုံတွေနဲ့ပတ်သက်ပြီးတော့လုံခြုံရေးစိုးရိမ်နေဆိုတော့ပြောဆိုမှုတွေလည်းရှိခဲ့တယ်အဲ့ဒါကြောင့်မို့လို့ဒီ Face app ကကိုယ့်ရဲ့ဓာတ်ပုံတွေဘလို့အသုံးပြုတယ်လဲဆိုတာကို App ဖန်တီးသူတွေရှင်းပြခဲ့ရသေးတယ်လေဒါပေမဲ့ The Verge နည်းပညာသတင်းတစ်ခုမှရေးထားတာကိုပြောရရင်တော့Facebook အပါအဝင်ဒီ online ပေါ်မှာအခမဲ့ပေးတဲ့ဝန်ဆောင်မှုလုပ်ငန်းတွေအနေနဲ့ကသူတို့ရဲ့စီးပွားရေးအတွက်ကိုယ့်ရဲ့အချက်အလက်တွေကိုတနည်းမဟုတ်တနည်းတော့အသုံးချရဲဆိုတာကိုသုံးတဲ့သူတွေတတိထားတဲ့နဲ့ကိုယ့်ရဲ့ဓာတ်ပုံတွေကိုမတမာတဲ့နည်းအတွက်မသုံးပါဘူးဆိုရင်တော့မှသူတို့ရဲ့ဒီ AI ဉာဏ်ရည်တုနဲ့မျက်နှာမှတ်တဲ့ facial recognition နည်းပညာကိုပို့ပြီးတော့တိုးတက်ကောင်းအောင်အသုံးချနိုင်တယ်ဆိုတာမမေ့ကြပါနဲ့တဲ့
အခုခေတ်မှာနောက်ဆုံးပေါ်ပစ္စည်းတွေဆိုလို့ရှိရင် password အတွက်စလုံးနေနံပါတ်တွေစာ facial recognition နည်းစနစ်နဲ့ကိုယ့်ရဲ့မျက်နှာကို password လိုမျိုးသုံးနေကြပြီမို့လို့ကိုယ့်ရဲ့ရုပ်ပုံကို online ပေါ်မှာဘယ်လိုသုံးလဲဆိုတာပို့ပြီးတော့သတိထားသင့်တယ်ဗျ deep fake နည်းပညာသုံးပြီးတော့ကိုယ့်ရုပ်နဲ့ဆင်သူ video ပုံအတုတွေလောက်တာကလည်းပို့ပြီးတော့အသက်ဝင်လာအစ်စ်နဲ့အတုခွဲဖို့ကလည်းခက်လာနေပြီ
အဲ့ဒါကြောင့်တစ်ခါတစ်ခါကြော်ကြားသူတွေနိုင်ငံရေးသမားတွေရဲ့ထူးထူးခြားခြားဗီဒီယိုတွေအွန်လိုင်းပေါ်မှာတွေ့ရပြီဆိုလို့ရှိရင်အဲ့ဒါသူအစ်မဟုတ်ရလားဆိုပြီးတော့တေးချောင်းပြန်ပြန်ကြည့်နေရပြီလေ
ဟုတ်တယ်ရှင်ဒီအထူးသဖြင့်အမေရိကန်မှာ2020သမ္မတရွေးကောက်ပွဲအတွက်ပြင်ဆင်နေကြပြီဆိုတော့ deep fake နည်းပညာသုံးပြီးတော့မှဒီနိုင်ငံရေးတိုက်ခိုက်တဲ့ဗီဒီယိုအတုတွေလည်းထွက်ထွက်လာရမဟုတ်လား
ဒီကိစ္စကဒီနိုင်ငံရေးအိမ်ပတ်ဆိုးကြီးတစ်ခုလိုတော့ဖြစ်လာမယ်လို့ထိတ်တန်းနိုင်ငံရေးသမားတယောက်ဖြစ်တဲ့ဒီအမေရိကန်လွှတ်တော်မှအဒမ်ရှစ်ကသတိပေးထားသေးတယ်။ဒီဖိတ်နည်းပညာကအခုလိုပြောလို့ဒါအဆိုးလို့ဖြစ်နေတာဗျ။တကယ်တော့ဒီနည်းပညာကကောင်းကျိုးတွေလည်းအများကြီးရှိပါတယ်။ဟောလိဝုဒ်ရုပ်ရှင်လုံငန်းမှာဆိုလို့ရှိရင်ဒီဖိတ်နည်းပညာကတိတ်ကိုတုံးဝင်တာပါ။ဥပမာ The Lion King
ရုပ်ရှင်အသစ်မှာဆိုလို့ရှိရင်ရုပ်ရှင်တွေကသိစံတွေကိုဒီဖိတ်နည်းပညာဖန်တီးတုံးထားတဲ့အတွက်အကောင်တွေကတကယ်အကောင်စစ်တယ်လို့မျိုးတက်ဝင်နေတာမှမဆိုင်ပါဘူး။ AI
ဉာဏ်ရည်တုနဲ့ဒီဖိတ်နည်းပညာကိုထိထိရောက်ရောက်အသုံးပြုနိုင်တဲ့နေရာမှာအကောင်းအတွက်ရောအဆိုးအတွက်ပါဖြစ်နိုင်တယ်ဆိုတာကိုသဘောပေါက်ထားဖို့လိုတယ်လို့သူတို့ကထောက်ပြနေကြပါရဲ့ရှင်။မဆုမြတ်မောစီစဉ်တင်ဆက်ပေးနေတဲ့ဘလော့ဂါရေးပြောသမျှအစီအစဉ်ကိုနားဆင်ကြရပါရှင်။အခုဆက်ပြီးမဲ့ဤတန်နာကျော်စီစဉ်တင်ဆက်ပေးနေတဲ့တက်တန်ရောင်သတင်းလွှာကိုလည်းနားဆင်ကြရပါမယ်ရှင်။
မင်္ဂလာပါရှင်အားလုံးစိတ်နဲ့ပျော်ရွှင်ပေါ်ပါကြပါစေဒီတစ်ပတ်တတိယသတင်းတော်မှာတော့ Venice ရုပ်ရှင်ပွဲတော်မှာပါဝင်ပြီးတော့ပြသခဲ့တဲ့တရုတ်ဒါရိုက်တာရဲ့ရုပ်ရှင်ကားကဘာဇလန်ကိုအဓိကကြောရိုးယူပြီးတော့ရိုက်ထားတာပါလေပြီးတော့ American Texas Cinema ပြခတ်မှုတွင်တည်ဆုံသွားသူတွေအတွက်ရန်မုံငွေလှုပ်တဲ့ပွဲကိုဘသူကဥဆောင်ပြီးတော့ကျင်းပပေးတာပါလေဒီလိုမျိုးကမ္ဘာလောကထင်ပေါ်ကျော်ကြားသူတွေနဲ့အနုပညာလောကကသတင်းတူတူထားတာကိုပြောပြပေးသွားပါမယ်ရှင်1990ကာလတွေတုန်းကအချစ်ဇလန်တပုတ်အကြောင်းဖွင့်ရထားတဲ့ Number 7 Cherry Lane ဆိုတဲ့ကာတွန်းရုပ်ရှင်ကားဟာဟောင်ကောင်အတွက် Love Letter ချစ်မြတာကိုဖော်ကျူတဲ့အစားတစားဖြစ်တယ်လို့တရုတ်ဒါရိုက်တာ Yo Fan ကပြောပါတယ်ဒီကောင်ကို Venice ရုပ်ရှင်ပွဲတော်မှာပါဝင်ပြတာဖြစ်ပြီးတော့ဟောင်ကောင်တက္ကသိုလ်ကအင်္ဂလိပ်ဘာသာသင်ယူတဲ့ကျောင်းသားစစ်မင်တယောက်တိတ်လာတဲ့ကျောင်းသူလေးမေလင်ကိုစပြပေးရကနေဒီဇလန်ကိုစထားတာပါဒီဇကားက9နှစ်အချိန်ယူလုပ်ခဲ့ရတယ်လို့ဆိုပါတယ်လက်နေဆွဲတဲ့ဒူဒီဒီကာတွန်းဇလန်ဟာ1968ခုနှစ်တုန်းကဟောင်ကောင်ကကွန်မြူနစ်အဓိကရုံးတွေကိုစန့်ကျင်တဲ့ဇလန်ကိုကြောယိုးယူထားတာဖြစ်ပါတယ်Number 7 Cherry Lane အခုဇလန်ကဒါရိုက်တာယိုဖန်ရိုက်ကူးတဲ့ပထမအဦးဆုံးကာတွန်းဇလန်ဖြစ်လို့2009ခုနှစ်မှာ Prince of Tears ရိုက်ပြီးကလေးကစပြီးပြန်ရိုက်တဲ့ရုပ်ရှင်ကားလည်းဖြစ်ပါတယ်။ဒါ့အပြင်ပြီးခဲ့တဲ့တနင်္လာမိတ်ဆက်ပြတာရဲ့ Venice ရုပ်ရှင်ပွဲတော်အတွင်း Golden Lion Prize ရွှေချင်တဲ့ဆုတွေပြိုင်ဆိုင်ခွင့်ရတဲ့ရုပ်ရှင်20ကားကားထဲမှာလည်းအဲ့ဒီကားပါဝင်ခဲ့တာပါ။ဒရင်ခါရှင်းလင်းပွဲလို့တော့ဒီကားကဝင်ငွေတွေအများကြီးရဖို့ရိုက်ကူးတဲ့လိန်ခံစားမှုတာပေးကားမျိုးမဟုတ်ခင်ねအချစ်ကြောင့်ဖွဲ့တဲ့ရိုက်ကူးထားတဲ့ကားဖြစ်တယ်လို့သူကအင်္ဂလိပ်လိုပြောသွားခဲ့ပါတယ
် This film is about love and it is not about the exploitation of sex or sensuality to attract the box office
ဒါရိုက်တာယောင်ဆန်ဟာတရုတ်နိုင်ငံအလဲပိုင်းဟူဘေးပြည်နယ်မှာမွေးဖွားခဲ့ပြီးတော့အဲ့နောက်မိသားစုနဲ့အတူထိုင်ဝမ်ကိုပြောင်းရွှေ့ခဲ့တာပါဆယ်ကျော်တဲ့အရွယ်1964ခုနှစ်မှာဟောင်ကောင်ကိုသူရောက်သွားခဲ့ပါတယ်။အဲဒီတော့ကဟောင်ကောင်ကစစ်အုပ်ချုပ်ရေးအောင်မှရောက်နေရပါ။အဲဒီတော့ကလူတွေဘလို့နေထိုင်ရလဲဆိုတာကျွန်တော်မှတ်မိတလို့ကိုစူးစမ်းပြီးတရုတ်ဖော်ထားတယ်လို့ဒေါက်တာယိုဖန်ကပြောသွားပါတယ်။ကျွန်တော်ဟောင်ကောင်ကိုရောက်တော့ဟောင်ကောင်မှာလွတ်လပ်မှုအနှံ့အယှက်ကိုခံစားရတယ်တဲ့။1968ခုနှစ်ရောက်ပြီးတော့ဟောင်ကောင်မှာရုံးရင်းဆက်ခက်တွေဖြစ်တဲ့အချိန်ကျတော့ကျွန်တော်အသက်20ရှိပြီလို့ဆိုပါတယ်။အဲ့ဒီအချိန်ကအဖြစ်ပြက်တွေမှာကျွန်တော်ရှိနေပါတယ်လို့ဒရိုက်တာယွန်ဖန်ကပြောသွားပါတယ်။တရားစီရင်ဖို့အတွက်တရုတ်ပြည်မကြီးကအလို့ရှိတဲ့သူတွေကိုပြည်မကြီးကိုလွှဲပြောင်းခွင့်ပေးမယ်ဥပဒေကြမ်းကိုပြင်ဆင်လာကြောင်းဟောင်ကောင်ဒေသခံတွေဒေါသပုံထပြီးတော့အခုဇွန်လအလယ်ပိုင်းတွေကမငြိမ်မသက်မှုတွေဟောင်ကောင်မှာဖြစ်နေကြတာပါ။ဟောင်ကောင်မှာချင်းနေတဲ့အားလုံးပုံမှန်ပြန်ရောက်သွားနိုင်ဖို့သူမျှော်လင့်ထားတဲ့အကြောင်းပဲသူပြောသွားခဲ့ပါတယ်ရှင်။အခုက3ရက်နေတော့ဟာ Texas ပြည်နယ် Elvis မျိုးကပြစ်ခတ်မှုမှာတည်ဆုံးတံရရတဲ့သူတွေအတွက်ရမုံငွေဖြောပြပွဲတစ်ပွဲကျင်းပခဲ့ပြီးတော့အဆိုတော်တည်ရစရာဖြစ်တဲ့ခလစ်တယောက်ဦးစီးလှုပ်ဆောင်ခဲ့ပါသေးတယ်။ American Hollywood မင်းသား Matthew McConaughey အဖြစ် Rap အဆိုတော်တွေဖြစ်တဲ့ Lady Gaga နဲ့ Rachel Roman တို့လည်းအထူးဧည့်သည်အဖြစ်နဲ့ပါဝင်ခဲ့တာပါ။ Elvis မျိုးရဲ့လွှတ်တော်အမတ်ဟောင်းလည်းဖြစ် Democratic Party အတွက်သမ္မတကိုယ်စားလှယ်လောင်းဖြစ်လက်ရှိမှာဝင်ရောက်ရှင်ပြိုင်နေတဲ့ Battle Rock လည်းဒီပွဲကိုတက်ရောက်ခဲ့ပါသေးတယ်။ဒီပွဲကိုတော့ A Night for Sin City လို့နာမည်ပေးထားပါတယ်။ နယ်စပ်မြို့လေးဖြစ်တဲ့ Albert ဆိုမြို့ဝေါ်မာကုန်းတိုင်းမှာဖြစ်ခဲ့တဲ့ပြစ်ခတ်မှုကြောင့်လူ22ယောက်သေဆုံးခဲ့ရတာပါ။အဆိုတော့ခလစ်ကခလေးဘွားအရွယ်တော်ကအဲ့ဒီမြို့မှာကြီးပြင်းခဲ့ပူတာပါ။ကျွန်တော်တို့လုံခြုံစိတ်ချရရလို့ခံစားရတဲ့ဒီမြို့မှာအခုလိုအဖြစ်အပျက်မျိုးမထစ်မှတ်ဖဲဖြစ်လာတာကိုကျွန်တော်အမတန်မှဝမ်းနည်းရပါတယ်လို့ဆိုတော့ခလစ်ကအဲ့ကစင်မြင့်ဖြော်ပြီးပြောသွားခဲ့ပါတယ်။ Hollywood နာမည်ကျော်မင်းသား Matthew McConaughey လည်းအဲ့ဒီပွဲမှာစင်မော်တဲ့စကားပြောခဲ့ပါတယ်။ဒီလိုခက်ခဲတဲ့အချိန်တွေမှာမိသားစုတွေဘာလုပ်ကြလဲ။တယောက်နဲ့တယောက်အားပေးကြတယ်မဟုတ်ဘူးလားတဲ့။တယောက်နဲ့တယောက်ကြီးစုဆောင်ရှောက်ကြမယ်။တယောက်ပြောတာတယောက်နားထောင်မယ်။ဒုထောက်လဲကြနေတဲ့သူကိုထုပေးမယ်။သူတို့ပြောတာနားထောင်ပေးမယ်။သူတို့ဆိုမယ်ဆိုရင်သူတို့ကိုကိုယ့်ရဲ့လက်မောင်းမှုမှာနှစ်သိပ်ပေးမယ်။သူတို့အတွက်စွန့်ရနေပေးမယ်။တတိယရရှိလာအောင်လို့အားပေးကူညီမယ်။မနှက်ဖြန်တွေပိုကောင်းလာဖို့မျှော်လင့်ချက်တွေပေးမယ်။မနှက်ဖြန်တွေကိုပိုကောင်းအောင်လို့ကျွန်တော်တို့လုပ်နိုင်ပါရဲ့လို့မင်းသား Matthew McConaughey ပြောသွားခဲ့ပါရဲ့။ဒီဖြော်ပြပွဲကိုတော့ Don Haskins Center မှာကျင်းပတာဖြစ်ပြီး Great Khalid Foundation နဲ့ Right Hand Foundation ကနေပြီးအစီအစဉ်တင်ဆက်တာပါ။အဲ့ကရတဲ့ရန်မုံငွေတွေကို Albert ဆိုပြစ်ခတ်ခံရမှုမှာမျက်နာခံစားရတဲ့သူတွေနဲ့ Albert ဆို Community Foundation ကိုထောက်ပံ့လှူဒါန်းသွားမှာဖြစ်ပါရဲ့ရှင်။မရီဆန်ကနာမည်ကြီးဆိုတော့ Beyonce တယောက် September 4ရက်နေ့မှာပဲအသက်38နှစ်ပြည့်သွားပါတယ်။Beyonce ကအမျိုးသမီး R&B ဂီတအဖွဲ့ဖြစ်တဲ့ Destiny's Child နဲ့ကမ္ဘာဂီတလောကမှာနာမည်ယူနိုင်ခဲ့တာဖြစ်ပြီးတော့လုံရှင်တွေမှာလည်းပါဝင်သရုပ်ဆောင်ခဲ့သူပါ။အခုနောက်ဆုံး2019မှာတော့1994 Lion King Disney Cartoon ရုပ်ရှင်ကိုတိရစ္ဆာန်တွေနဲ့ပြန်ရိုက်ကူးထားတဲ့ရုပ်ရှင်မှာချင်းလေးပြင်းမှနာလာနေရာမှာပါဝင်ပြီးတော့သရုပ်ဆောင်ထားတာပါ။သူကကလေးကျွဲတထင် Rap အဆိုတော့ Jay-Z နဲ့လက်ထပ်ထားပြီးတော့ကလေး၃ယောက်ရှိပါတယ်။စီပွားရေးမှာလည်းနဲ့ပဲဆိုမှာရင်းနှီးမြှုပ်နှံထားသူဖြစ်ပါလေရှင်ဒီတက်တော့ရောင်တင်းလောအစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တင်းလောညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါလေရှင်ဒီတင်းလောကိုရုပ်ရောအတန်ရောအပြည့်စုံကြည့်တင်နေဆိုရင်တော့ရုံမြင့်တက်ကြမှာတင်းငွေရီမနဲ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါလိမ့်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်။ Oh yeah, oh yeah. Oh yeah, oh yeah. Get on the side and
progress. Gonna stay fresh. မရေးကနာကြအစီအစဉ်တက်ဆက်ပေးနေတဲ့တက်တန်ရောင်သတင်းလာဖြစ်ပါလေရှင်။ကမ္ဘာတဝန်းကအမှုပညာအားကစားစာပေရင်ကျေးမှုစသဖြင့်နယ်ပယ်တီးတီးကထင်ရှားကျော်ကြားလူသိများသူတွေအကြောင်းတပတ်အတွင်းသတင်းထွေတွေကိုစူးစီးတင်ဆက်ပေးနေတဲ့ကန္တာဖြစ်ပါတယ်။အခုဆက်ပြီးတော့နားဆင်ကြရမယ့်သူယုံကြည်ရာအစီအစဉ်မှာတော့စာရေးဆရာမနှင်းစီအောင်ပါကိုယုံကြည်သလဲဆိုတာကိုနားဆင်ကြရမှာပါ။မမိုးဖြူကစီစဉ်တင်ဆက်ထားပါလေရှင
်။နာရီရောမှာစက်ဖက်ချင်းဆိုရဲသိချရက်ကအလုံးရဲ့အချက်မှာရှိပါတယ်လက်ရှိကျွန်မလောက်တိုင်းနေတဲ့အရာတွေပေါ့နော်အလုံးဟာစက်ဖက်ချင်းဆိုရဲဒီရရတဲ့စစ်စော်မှုတွေပေါ့နော်ဟိုတိုင်းတဆန်နဲ့လုပ်ငန်းတွေလို့ဟိုပြောလို့ရတယ်ကိုယ်မိုင်းလောက်လေးချမ်းပြီးတာမျိုးပေါ့ကျွန်မကျွန်မသဘောကျေးပြရမယ်ဆိုလဲကျွန်မဝင်လေးအခုအပိုင်းမှာကြတော့ကျွန်မကျေးဇူးပါတယ်။အဲ့ခါမှာကျွန်မစာပြိုက်ကိုလုပ်ဖြစ်တယ်ပေါ့နော်။ဟိုစာပြိုက်ဆိုတဲ့နေရာမှာလေအောင်ကြီးစာပြိုက်မှာတော့ကျွန်မလောလောဆယ်ယာယီစာပြိုက်မှုဖြစ်တော့တာဝန်ယူထားတာပေါ့။2008မလစာယူတာပေါ့နော်။အဲ့ဒီရဲ့မတိုင်ခင်ကြားထဲမှာလည်းကျွန်မဗားလေးတွေလုပ်ဖြစ်ပြီးလဲဆိုတော့အဲ့ဒီလေးလေးတွေစာအုပ်မိုဘိုင်းလေးတွေဆက်တွေ့လာရင်ကျွန်မဒီကနေအလှခံစူတောင်းပြီးတော့ပို့ပေးတယ်။အဲ့နောက်တစ်ခါတချို့စာပြိုက်လေးတွေကစာအုပ်ဝေခြင်းနဲ့ဒီကံဒီကံမရှိဘူးဆိုရင်ကျွန်မဝယ်ပေးတယ်အဲအဲ့ပေါ်မှာအချုပ်ပြောရရင်တော့ဒါတွေလုံးဖြစ်တယ်ဆိုတာကကျွန်မစဖတ်တဲ့အပေါ်ကနေကျွန်မကိုဆေးချော်လိုက်တဲ့အကြောင်းအရာလေးလို့ကျွန်မပြောရမှာပေါ့နော်ဟာအဲ့မှာကျွန်မနောက်ပိုင်းမှာကျွန်မစာရီးရေးဖြစ်လာတာပေါ့ကျွန်မစိတ်ထဲမှာတိတ်ပြီးတော့ပြောချင်လာရင်ကျွန်မဝတ္ထုလေးတွေရေးတယ်အဲတခုခုဒီလိုနဲ့အခါမျိုးကြရင်တော့ကျမတောင်းပါရည်ရည်ရဲ့ချင်း2015အချိန်ကာလဒီမှာဆိုရင်တော့ကျမကတောင်းပါရည်ကိုရည်ပစ်ခဲ့ကျမလေအောင်စာကြည့်လိုက်ကိုရောက်တဲ့အခါမှာကျမတို့စာကြည့်လိုက်က
ก็มันที่อะไรมันทำจะจ่ายเลยไอ้ขาดจะมาอยู่ดีชาบีได้กางเกงนี่เรียนมาเลยยาดาชาบีคงพิวเวอร์ด้วยชาบีใจมือดีลูกดีเลยน้าป้ายเดี๋ยวยาอยู่เวอร์ดีลูกผู้ชีเวอร์ดีทัดดีชีไม่เวอร์ดีจะมาลูกเด็กที่ก้าวก็ลิ้นอยู่ที่ก้าวขาเลยสิเลยแล้วเส้นนี้บ่เนาะลิ้นอยู่ที่ก้าวชาบีมีตาอยู่เลยจะมาลูกจูดาบีก็ตึงเป็นอะไรโอ้เจ้าถ้าชาบีเดียวยาวนี่เลยลุงเลยสูงเนี่ยส่งพัดได้ลางลูก ตัวนี้จะมาเราหน้าอุ้งหายไอ้หมาตาอุ้งเขาสิจะมาเช็ดดิตัวนี้เด็กจูดาบีก็พาลูกมาจ้าเลยสิว่าชาติยังกูกูพูดอยู่ตัวนี้เด็กใส่ผ้าชุดลายเนาะผู้กำเนิดบ่ใส่ผ้าชุดเรียบร้อยเลยแล้วเจ้าหน้าที่มันจะเสพอะไรลงไหนเนี่ยเรียนเลือดเท้าอาบีดีสวยเนาะจะมามันชีวิตเลยสาวเลยเนี่ยบ่มาจะมา โมบายสามจุดอะไรที่ลงมาเลยเหรอจะมาเสกุทาบาร์เลยสัพพะเชนโปมาจงจีลาสามจุดอะไรเพื่อการนี้จะมาลงมาเงาเราลงตัวไหมถ้าลงเลยสิว่าคนอาจจะพาไปจะมาเตรียมเตรียมจะมาเลยสัพพะเดลีวาซึ่งคนเชื่อมีอาการไหมไอ้ลูกดีอาการไหนเนาะจะมาอยู่ตัวจริงเนี่ยแล้วบอกยังไม่เลยจะมาเลย
จะมาเรียนจริงๆแล้วสัพพะชิมาสิอาบัสเนี่ยเตือนเสียนี่เลยตัวยงจียากันนะด้วยไปรู้เจ้ายามิวมาไม่สู้กูยงจียาลีดีกว่าเป่าเวนซูนุยพิบุให้ขออย่าสิอีเมลเลยค่ะ burmese@voanews.com burmese@voanews.com
ตัวยังจะอาศัยสิ่งก็คือลดเนื้อหลานในยาได้มาแต่น่าเสียดายปีจ้าดาวรีนี่มันเนี่ยเข้ามาเราจึงเปลี่ยนไปเราทุเรียนไปว่าเลยเช่นมันเนี่ยเป็นเองก็มันเนี่ยเป็นชาวนาเองนี่คนนาอีที่ทุเรียนแม่ซีซันดีกว่าเราไลน์ดูมีตาหนึ่งสิบกิโลเฮิร์ตซ์หนึ่งติดติดตัวเนี่ยไลน์ดูมีตาลีเซ่กิโลเฮิร์ตซ์คนลีติดตัวเนี่ยไลน์ดูมีตางาเซ่ติดกิโลเฮิร์ตซ์
งาเชื่อคงงานในดุจยานายว่ามาไล่ละมีตาที่อากูเซ่กิโลเฮิร์ตซ์ที่งาคงงานรู้กันนี่ได้ยังพันยูน่าเซนนั่งจ้าวอะไรเช่นอากูรอดเนี่ยล่ะนี่ยาเวทให้จ้างยาวนี่เลยยามานี่นายงานจะการตัดสินใจจะกู้กู้จะจดเงินเปียบเปียบไปว่าไม่เช่นอเมริกันธรรมดาบางทีสังเกตเห็นเดฟมาตัลีบันพูดในตัวส่งสูนีมาซีซิงอุปเทลัยเดียวอเมริกันธรรมดาโดนทรัมป์ก็ยุ่ยยี่จีนยาลายบีเดนเอา อัฟกานิสถานเองก็บุ้มอยู่แล้วมาตาลีบันพูดอย่างเด็กแข็งบุรุษทับยี่ปาร์เลยมันยังยากาเด็กแข็งบุรุษปิดารีมาโรตีส่งทหารยาเรตเรนวิชเช่นมติยาดีว่าอู้รัสเซียเองก็มาตอนนี้นี่ก็จิมบาร์เลยเดินทางมาอยู่กับบุรีมาเดชิอาณาญาอยู่ในเดรัชชาปาร์ดีก็ลดอเมริกาตรงมีมาช่วงนี้ตัววันเลยไอ้แข็งกู้เสร็จแล้วดีวันเปลี่ยนกูมีอะไรด้วยมอสโกมีรู้มาเซซูนี่ดูดีจีจงสนับยาบุรุษพิเคบีมาจิมบาร์เลยกูติดต่อรับยุกับบุรีกูดูมีอะไรดีก็ส่งจ
မနက်ငယ်ဆိုင်ရာတိကျလွတ်တဲ့ကုလသမဂ္ဂဆောင်ရမ်းစစ်ဆေးရေးအဖွဲ့ IMM အနေနဲ့အချက်အလက်ရှာဖွေရေးအဖွဲ့ UNFFM ရဲ့အားကောင်းလာတဲ့လုပ်ငန်းကိုဆက်လက်လှုပ်ဆောင်တဲ့အနေနဲ့ရာဇဝတ်ကြောင်းရရေးယူနိုင်ရေးမှုပြင်းပြတဲ့ကိုစုဆောင်သွားတော့မှာဖြစ်တယ်လို့လူ့ခွင့်ရေးဆိုင်ရာကုလသမဂ္ဂမှမြင့်ကြီးမီရှယ်ဘက်ရှလက်ကပြောပါတယ်။တရားဥပဒေနဲ့ညီတစီဘူးနဲ့မြန်မ
ဖွင့် မိငုံးထဲမှာ မာမင်းကြီးက အဲ့လိုပြောဆိုတိုက်တွန်းသွားတာပါ ဟောင်ကောင်ကျွန်းမှာ ဒီမိုကရေစီနဲ့ လူ့အခွင့်အရေးတို့ရဲ့စီရေးအားပေးပံ့ပိုးမဲ့ ပါတီမြေဆုံးထောက်ခံတဲ့ဥပဒေမူကြမ်းပြတ်တည်ပြုနိုင်အောင်အမေရိကန်ကွန်ဂရက်ကရှေ့ဆက်လုပ်မယ်ဆိုရင် ဒါဟာဟောင်ကောင်ပြည်ပြည်ကိုဝင်ဆက်ဖက်တာဖြစ်လိမ့်မယ်လို့ဒီအစိုးရပိုင်သတင်းစာမှာဒီကနေ့ကြေညာထားပါတယ်ခင်ဗျာ
တနင်္လာနေ့ညဘက်ထိတ်တန်းရောက်နေတဲ့သတင်းအကျဉ်းချုပ်ကိုကိုကျော်ကျော်သိမ်းပြပြပေးသွားတာဖြစ်ပါတယ်ရှင်။ အခုညအစီအစဉ်ထုတ်လို့ရေမှုကမဆုမုံဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့အိုင်ဒန်ဦးရကူဖြစ်ပါတယ်။ အခုထုတ်လွှင့်ပေးခဲ့တဲ့ည9:00ကနေ10:00အထိအစီအစဉ်အစဆုံးကိုအတန်ဖန်းချိန်ပြပြခြင်းည10:00ကနေ10:00အထိလိုင်းဒိုမီတာ16 19 42တို့ကနေတိုက်ရိုက်ဖမ်းယူနိုင်စေနိုင်ပါတယ်။ VOA ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးတူတင်ပါတယ်။VOA သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။
This program has come to you from the Voice of America, Washington.